Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ VO American တန်ရဲ့2019ခုနှစ်ဇူလိုင်လ17ရက်ကြာသပတေးနေ့ညပဲအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00-10:00အထိလိုင်းနိုမီတာ25 30နဲ့51နဲ့လိုင်းလံမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်နေသလို VO ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်တင်ဆက်ပေးနေပါပြီခင်ဗျာကျွန်တော်ညံဝင်းအောင်ပါဒီကနေ့ညအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်သွားမှာပါ
ကျွန်တော်အောင်လင်းဦးပါဒီညနားဆင်မဲ့သတင်းတွေမှာတော့ဟော်မုစီလေကြားကဖြတ်သန်းမဲ့ဗြိတိရှ်ရင်းနှီးနယ်သင်္ဘောတစ်စင်းကိုအီရန်သင်္ဘောတွေချပြဟန်တာဖို့ကြိုးပမ်းခဲ့တယ်လို့ဗြိတိနိုင်ငံကဒီနေ့ပဲပြောလိုက်ပါတယ်ဂျပန်နိုင်ငံနဲ့ကုန်သွယ်ရေးတန်တပိုင်အငင်းပွားမှုတွေကြီးထွားလာနေတာကိုအမေရိကန်ကကြားဝင်ညှိနှိုင်းပေးဖို့တောင်ကိုရီးယားကအခုညတောင်းလိုက်ပါတယ်ဒီလိုထိတန်းရောက်နိုင်ငံတကာနဲ့ဒေသတွင်းသတင်းတွေကိုမဆုမျက်မုံနဲ့တူညင်ညာပေးသွားမှာပါ
ဟုတ်ကဲ့ပါခင်ဗျာအေးရခိုင်လက်နက်ကင်အဖွဲ့ကိုငွေကြေးထောက်ပံ့နေတယ်ဆိုတဲ့ဆွဆွဲချက်နဲ့စင်ကာပူရောက်ရခိုင်အမျိုးသားတချို့ပြည်နှင်တန်းပေးခံရတာနဲ့ပတ်သက်ပြီ
းမလေးကလည်းသူတို့ရောက်တာလည်းချက်ချက်ပဲသူတို့လာကြတဲ့လူတွေနဲ့ကားပေါ်တက်သွားတာပေါ့နော်လက်ရှိရှင်နေတော့
ရခိုင်အမျိုးသားကွန်ရက်တောင်ဝန်ရှိသူတို့ပြောကြားသွားတာပါဒီအကြောင်းနဲ့အတူမြန်မာနိုင်ငံကိုရောက်နေတဲ့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့အထူးကိုယ်စားလှယ်ရခိုင်ဒေသတွားရောက်ဆွေးနွေးတဲ့အကြောင်းဒဝဲတီခီအဝေးပြေးလမ်းမကြီးစီမံကိန်းကြောင့်တော်ရင်ဒရိဆန်ဒီမျိုးတွန်းရမယ့်အချိန်နေအယာဝတီချင်းတွင်လေးမြို့မြစ်ကဒီစိုးရင်ရေမှရောက်လာတာကိုသတိပေးထားတဲ့အကြောင်းတွေကိုနားဆင်ရဖို့ရှိပါတယ်နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်မှာပါအခုရင်ဆုံးတော့ထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ပြောပြပေးပါအောင်ဗျာ
ဟော်မုစီလေချာကဖြတ်သန်းမဲ့ဗြိတိရှ်ရင်းနှီးနယ်သင်္ဘောတစ်စင်းကိုအီရန်သင်္ဘောတွေချပြဟန်ထားဖို့ကြိုးပမ်းခဲ့တဲ့အကြောင်းဗြိတိနိုင်ငံကဒီနေ့ပဲပြောလိုက်ပါတယ်အနောက်ရှေ့ပေးခဲ့တဲ့အီရန်သင်္ဘော၃စင်းကတော့ဖိရှာစစ်သမောဇင်းကသတိပေးခဲ့ပြီးတဲ့နောက်လက်လျှော့သွားခဲ့တဲ့အကြောင်းလဲကြီးညာချက်မှာဖော်ပြထားပါတယ်။အီရန်တော်လိုင်းပြည်ဆောင်တပ်ဖွဲ့ကတော့ဗြိတိနိုင်ငံရဲ့ဆွဆွဲချက်ကိုညှင်းဆန်ခဲ့တာပါ။အီရန်ဆိုရအာဘော Fast Train ဌာနကတော့ကင်းလယ်သမောတွေပုံမှန်တာဝန်ယူခဲ့တာဖြစ်ပြီးပြည်ပကသမောတွေထူးသဖြင့်ဖိရှာသမောတွေနဲ့ပြဿနာတစ်စုံတစ်ရာမရှိခဲ့ကြောင်းလဲဖော်ပြခဲ့ပါတယ်။နိုင်ငံတကာကပိတ်ဆို့တံခါးမှုတွေကိုချိုးဖောက်ပြီးစီးပွားနိုင်ငံကိုရင်းနှံတင်ဖို့ကိုကြိုးပမ်းတယ်လို့မတင်ကြတဲ့အီရန်ရင်းနှံတင်သမောတစ်စုံကိုပြည်ခဲ့တဲ့သတင်းပတ်တဲ့ဖန်ဆီးခဲ့တဲ့အပေါ်နောက်ဆက်တွဲအကျိုးဆက်တွေနဲ့ရင်ဆိုင်ရလိမ့်မယ်ဆိုပြီးဗြိတိနိုင်ငံကိုအီရန်သမ္မတဟာဆန်ရူဟာနီကမနေ့တုန်းကပဲသတိပေးခဲ့ပေမဲ့ဘလို့ကျိုးဆက်မျိုးလဲဆိုတာကိုတော့တိတိကျကျမပြောပါဘူး။အီရန်တော်လိုင်းပြည်ဆောင်တပ်ဒုတိယတပ်မှူးရေတပ်ဒုဗိုလ်ချုပ်ကြီးအဲလီဖာရာဗီကတော့သင်္ဘောကိုဖန်ဆီးမှုဟာအမေရိကန်နဲ့ဗြိတိန်တို့ရဲ့မိုက်မဲတဲ့လုပ်ရည်အဖြစ်နဲ့ပြောဆိုခဲ့ပါတယ်။ဒေသရင်းလူညွန်ရေးကိုထိပါးစီမဲ့လုပ်ရည်တွေကိုအဆုံးသတ်ဖို့ဆိုပြီးအီရန်ပေါ်အမြင့်ဆုံးပြားပေးမဲ့မူဝါဒအရအမေရိကန်ကပိတ်ဆို့တံခါးမှုတွေကိုတွန်းမြင့်ချမှတ်ခဲ့တယ်လို့ရင်းနှံတင်ပို့မှုတွေကိုပိတ်ပင်ခဲ့ရတာဆက်လို့ပါရှန်ပင်လယ်ဝေဒေသမှာအမေရိကန်နဲ့မဟာမိတ်တွေနဲ့အီရန်နိုင်ငံတို့ကြားတင်းမာမှုတွေကြီးထွားလာနေတာပါဗြိတိန်ကာဝေးဝန်ကြီးကလည်းဒီကနေ့ဖြစ်ရပေါ်စိုးရိမ်တဲ့အကြောင်းနဲ့တင်းမာမှုတွေရောပေါင်းအောင်ကြိုးပမ်းဖို့လည်းအီရန်နိုင်ငံကိုတိုက်တွန်းခဲ့ပါတယ်
အမေရိကန်ပြည်ထောင်စုကအီရန်ပေါ်စီးပွားရေးအရဒဏ်ခတ်အရေးယူမှုတွေကိုမကြခင်တိတိတတ်တတ်တွန်းမြင့်မယ်လို့သမ္မတဒေါ်နယ်ထရမ့်ကပုတ်ထူးနေ့ကပြောကြားခဲ့ပါတယ်အမေရိကန်ချမှတ်ထားတဲ့အရေးယူတန်ခတ်မှုတွေကြောင့်အီရန်နျူကလ িয়ার အစီအစဉ်ဆိုင်ရာသဘောတူညီမှုတွေကိုအီရန်ကချိုးဖောက်ပြီးအကြက်ကင်နေတယ်လို့အမေရိကန်ကဆွဆွဲနေချိန်မှာပဲသမ္မတကအခုလိုတန်ခတ်မှုတွေတိုးမြင့်မယ်လို့ပြောကြားခဲ့တာပါ။အီရန်မှာယူရေနီယံပိုင်ဆိုင်ခွင့်နဲ့တန့်စင်ခွင့်ကိုနိုင်ငံတကာနဲ့သဘောတူထားတာထက်ကိုကျော်လွန်ပိုင်ဆိုင်တန့်စင်နေပြီလို့အီရန်နိုင်ငံကမကြခင်တုန်းကပဲကြေညာထားတာပါ။2015ခုနှစ်ကရရှိခဲ့တဲ့အဲ့ဒီသဘောတူညီမှုတွေကနေအမေရိကန်နှုတ်ထွက်ပြီးအီရန်ပေါ်တန်ခတ်မှုတွေကိုပြန်လည်ချမှတ်နေတာဖြစ်ပါတယ်။တန်ခတ်အရေးယူမှုတွေကိုမကြခင်တိတိတတ်တတ်ထပ်ပြီးတိုးမြင့်မယ်လို့ဒမရထရမ့်က Twitter ပေါ်မှာမနေ့တုန်းကရေးသားခဲ့ပါတယ်။အီရန်အနေနဲ့သူ့ရဲ့နျူကလ িয়ার အစီအစဉ်ကိုတိုးမြင့်ဖို့ယုံကြည်ရလောက်တဲ့အကြောင်းအချက်မရှိဘူးလို့အမေရိကန်အစိုးရကလည်းနိုင်ငံတကာအဏုမြူစွမ်းအင်အေဂျင်စီ IAEA ကိုပြောကြားခဲ့ပါတယ်။အီရန်ကယူရေနီယံပိုင်ဆိုင်တဲ့အရေးအတွက်နဲ့တန့်စင်မှုအဆင့်မြင့်ခဲ့တဲ့လုပ်ရက်ကိုပြန်ပြင်ဖို့နဲ့နောက်ထပ်ဆက်မလုပ်ဖို့အတွက်အမေရိကန်အစိုးရကတောင်းဆိုထားပါတယ်။ဒီချိန်ထဲမှာပဲအမေရိကန်အနေနဲ့အီရန်အစိုးရနဲ့ကြိုတင်ကန့်သက်ချက်တွေမထားဘဲညှိနှိုင်းမှုတွေလုပ်ဖို့တကားဖွင့်ထားတယ်လို့အမေရိကန်ကပြောကြားထားပါတယ်
။အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့လက်ရှိနဲ့အရင်အစိုးရအရာရှိတွေစီးပွားရေးဖွင့်ဝင်တွေကိုတရားရေးလုပ်ငန်းတွေမှာနောက်ရှေ့ဟန်တားမှုအကျဉ်းဖြတ်ချစားမှုနဲ့စက်တီသားမှာတရားဝင်ဝင်လာတဲ့မိသားစုတွေကကလေးတွေကိုခွဲခြားထင်းထင်းနဲ့မူဝါဒနဲ့ပတ်သက်လို့စုံစမ်းစစ်ဆေးရမှာစင့်ခေါ်ဖို့အမိန့်စာထုတ်သိမ်းမသင့်အောက်လွတ်တော်တရားရေးကော်မတီမှာဒီနေ့မဲခွဲဆုံးဖြတ်မှာဖြစ်ပါတယ်။အစိုးရဖွဲ့ဝင်တွေကိုမင်းမြန်ခွင့်ရဖို့နဲ့ထောက်ထားတွေတောင်းခံရမှာသမ္မတအင်ပြူရောနဲ့အစိုးရဌာနတွေကပူးပေါင်းဆောင်ရွက်မှုတွေအားနည်းနေတဲ့အပေါ်ကော်မတီမှာဥဆောင်နေတဲ့ တိုက်ခံဒီမိုကရေစီကစိတ်ပြနေကြတာပါသမနာရဲ့ Republican Party ကအမှတ်တီးကတော့ဒီမိုကရေစီရဲ့စုံစမ်းစစ်ဆေးမှုတွေကအချိန်ဖြုန်းတဲ့ကိစ္စဖြစ်ဝေဖန်ထားတယ်လို့အင်ဂျီရောတိုင်းမင်ပုဂ္ဂိုလ်ဟောဒေါ်မကန်ပါဝင်တာဝန်ရှိသူတို့ချို့ကိုကော်မတီရဲ့မေးခွန်းတွေကိုမဖြေဖို့အင်ဂျီရောကညွှန်ကြားထားပါတယ်စုံစမ်းစစ်ဆေးမှုတွေနဲ့ပတ်သက်လို့အင်ဂျီရောကကန့်ကွက်မှုတွေအချိန်ကြီးလုပ်ခဲ့တယ်လို့မနေ့ကလည်းသမနာထရန့်ကဒီမိုကရေစီရဲ့နိုင်ငံရေးအောက်လန်းနီဖြစ်တဲ့ Twitter လူမှုကွန်ရက်ကနေဝေဖန်ပြောဆိုခဲ့တာပါအလို့တော်တရားရေးကော်မတီကတော့သမနာရဲ့အကြီးအကဲချန်ပီဂျန်ရယ်ကိုရှနာအမျိုးသားလူညွန့်ရေးချန်ပီပုဂ္ဂိုလ်မိုက်ကယ်ဖလင်းအင်ဂျီရောအရာရှိချိုဟောင်းဂျွန်ကယ်လီရှင်းနေချိုဟောင်းဂျက်ဆက်ရှင်နဲ့လက်တော့ရှင်းနေချိုဟောင်းရော့အော်ရစ်စတိုင်းတို့ကိုကော်မတီဥက္ကဋ္ဌဂျေရိုနက်လာကစင့်ခေါ်ခွင့်ပြုတင်မတင်မဲခွဲဆုံးဖြတ်ဖို့အင်္ဂါနေ့ကပဲကြေညာခဲ့တာပါကော်မတီကစင့်ခေါ်ဖို့စီရင်ပြည့်စုံထားတဲ့လူ12ယောက်ထဲမှာတော့သမ္မတထရန့်ရဲ့စီရင်ဖွဲ့တာဝန်ခံဟောင်းကော်ရီလော်ဝင်ဒေါစကီနဲ့2016သမ္မတရွေးကောက်ပွဲအတွက်မဲဆွယ်စီရင်ကာလမှာသမ္မတလောင်းထရမ့်နဲ့ဖောက်ပြန်ခဲ့တယ်လို့ဆွဆွဲခဲ့တဲ့မြန်မာပြည်သူကိုနှုတ်ပိတ်ခပေးခဲ့တယ်လို့ဆိုတဲ့မီဒီယာလုံခြုံရေးဒေးဗစ်ဘက်ကာကိုလည်းပါဝင်ကြပါတယ်
။အမေရိကန်ပြည်ထောင်စုမှာလွန်ခဲ့တဲ့10နှစ်ကျော်တုန်းကအသက်မပြည့်သေးတဲ့မိန်းကလေးငယ်တွေကိုလိင်ကုံကူးမှုနဲ့တရားစွဲခံခဲ့ရတဲ့ဘီလီယံနာတထေးဂျက်ဖရီအက်ပစ်တင်းကိုထောင်ဒဏ်လျှော့ပေါ့ပေးဖို့ပြည်ထောင်စုတရားသူကြီးတာဝန်ထမ်းနေစဉ်တုန်းကသဘောတူခဲ့တာနဲ့ပတ်သက်လို့လက်ရှိအလုံသမားဝင်ကြီးအလက်ဇန်ဒါအကော့စတာကခုခံပြောကြားခဲ့ပါတယ်။အဲဒီတော့ကပြည်ထောင်စုတရားရုံးကဝင်ရောက်မဆောင်ရွက်ခဲ့ရင် Jeffrey Epstein အနေနဲ့ပြည်내အဆင့်မပြင်းထန်တဲ့ဆွဲချက်တွေတင်ခံရပြီးထောင်ကျမဲ့အခြေအနေကလည်းလွတ်သွားနိုင်တယ်လို့ဝင်ကြီးအကော့စတာကပြောပါတယ်။လိမ်မိုင်းဆိုင်ရာ Epstein ကျူးလွန်ခဲ့တဲ့အမှုတွေအတွက်သူ့ကိုထောင်ချနိုင်ဖို့အဓိကထားဆောင်ရွက်ခဲ့တာဖြစ်တယ်လို့သူ့ရဲ့လုပ်ရက်နဲ့ပတ်သက်ပြီးဝင်ကြီးကခုခံပြောကြားပါတယ်။2008ခုနှစ်တုန်းက Florida ပြည်နယ်အစိုးရရဲ့တရားစွဲတဲ့အမှုအပေါ် Epstein ကအပြစ်ရှိကြောင်းဝန်ခံပြီးထောင်ဒဏ်လျှော့ပေါ်ရေးကိစ္စမှာသူ့ရဲ့အခန်းကဏ္ဍနဲ့ပတ်သက်လို့ဝင်ကြီး Alexander Acosta ကိုယာရုကနေနှုတ်ထွက်ဖို့အထိအောက်လွှတ်တော်ထိပ်တန်းဒီမိုကရက်အမတ်2ယောက်အပါအဝင်လွှတ်တော်အမတ်တွေကတောင်းဆိုနေကြတာပါဒီအမှုမှာ Jeffrey Epstein ကထောင်ဒဏ်13နှစ်ကြားခဲ့ပေမဲ့ထောင်ကျနေစဉ်မှာရက်တော်တော်များများမှာသူ့ရဲ့ရုံးခန်းကိုတွားပြီးရုံးတက်ခွင့်ရခဲ့တာပါအဲ့ဒီအချိန်တုန်းက Jeffrey Epstein အပေါ်ပြည်ထောင်စုတရားရုံးမှာစုံစမ်းမှုဟာလည်းအဆုံးသတ်ခဲ့ပါတယ်ဒါပေမဲ့အခုသတင်းပတ်ထဲမှာနယူးယောက်မြို့ကပြည်ထောင်စုအစိုးရရှေ့နေတွေကဘီလီယံနာတထေး Epstein အပေါ်အမှုသစ်တွေနဲ့တရားစွဲပါတယ်အသက်မပြည့်သေးတဲ့မိန်းကလေးငယ်ဒါစင်နဲ့ချီကိုလိမ်မိုင်းဆိုင်ရာအမျက်ထုတ်မှုဒေါ်လာရာချီပေးနှိပ်ခိုင်းပြီးတော့လိမ်မိုင်းဆိုင်ရာပါဆောင်ရွက်ဖို့တောင်းဆိုမှုစတဲ့အမှုတွေနဲ့တရားစွဲထားပါတယ
် VOA American နဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9303များလိုင်းဒိုမီတာ57 kHz 5885တို့အပြင်စနေတနေ့ရမှာလိုင်းလိုက်မီတာ190 kHz 1595လို့ပြောထုတ်လွှင့်ပေးပါရှင
်။ဒီအမေရိကန်တံမြန်မာပိုင်းစီစဉ်ရဲ့ကြာသပတေးနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ဂျပန်နိုင်ငံရဲ့ကုန်သွယ်ရေးတန်တမာရေးအငင်းပွားမှုတွေကြီးထွားလာနေတာကိုအမေရိကန်ကကြောင်းဝင်ညှိနှိုင်းပေးဖို့တောင်ကိုရီးယားကအခုညတောင်းလိုက်ပါတယ်။အမေရိကန်ပြည်ထောင်စုက Apple နဲ့တရုတ်နိုင်ငံက Huawei လို့ကုမ္ပဏီကြီးတွေကိုပစ္စည်းတွေတင်သွင်းနေတဲ့ Samsung Electronics နဲ့ SK Hynix တို့ပါဝင်ကွန်ပျူတာ chip နဲ့အစီအမံလက်ကင်ဖုန်းတွေထုတ်လုပ်တဲ့တောင်ကိုရီးယားကုမ္ပဏီတွေအတွက်အရေးကြီးတဲ့ကွန်ပျူစီ၃မျိုးတင်ပို့မှုတွေကိုဂျပန်နိုင်ငံကပြီးခဲ့တဲ့သတင်းပတ်မှာပဲကန့်သတ်ခဲ့တာပါဒုတိယကမ္ဘာစစ်ကာလအတွင်းကိုရီးယားကျွမ်းဆွယ်ကိုဂျပန်နိုင်ငံကကျူးကျော်သိမ်းပိုက်ခဲ့ပြီးတဲ့နောက်ဂျပန်ကုမ္ပဏီတွေမှာအတင်းအကျပ်အလုပ်ခိုင်းစေခံရတဲ့ကိစ္စပေါ်ဆက်စပ်မှုတွေနဲ့ချီအငင်းပွားနေရတာကိုအခြေခံပြီးနိုင်ငံခြားတင်းမာမှုတွေပေါ်ပေါက်နေတာပါဒီကိစ္စနဲ့ပတ်သက်လို့ဒီသတင်းပတ်အစောပိုင်းမှာပဲဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကကမ္ဘာ့ကုန်သွယ်ရေးအဖွဲ့ WTO မှာတောင်ကိုရီးယားကထပ်မံတင်ပြခဲ့တာပါနိုင်ငံခြားအငင်းပွားမှုကြောင့်တောင်ကိုရီးယားကုမ္ပဏီတွေနင်းနာနေရတယ်လို့ကမ္ဘာတဝန်ကုန်စည်လက်ပတ်မှုတွေနဲ့အမေရိကန်ကုမ္ပဏီတွေကိုပါထိခိုက်နေတဲ့အကြောင်းတောင်ကိုရီးယားနိုင်ငံခြားရေးဝန်ကြီးကန်ကျုံဝါကအမေရိကန်နိုင်ငံခြားရေးဝန်ကြီးမက်ပွန်ပီယိုကိုတယ်လီဖုန်းကနေပြောခဲ့ကြောင်းလဲတောင်ကိုရီးယားနိုင်ငံခြားရေးဝန်ကြီးဌာနကပြောဆိုထားပါတယ်။ဒီမှာမူတွေကြောင့်တောင်ကိုရီးယား၊ဂျပန်နဲ့အမေရိကန်သုံးနိုင်ငံကြားဆက်ဆံရေးမှာစိုးရိမ်တွေပေါ်ပေါက်လာနေကြောင်းလဲတောင်ကိုရီးယားနိုင်ငံခြားရေးဝန်ကြီးကသတိပေးခဲ့တာပါ။မနေ့ကဝါရှင်တန်ကိုရောက်လာတဲ့တောင်ကိုရီးယားအမျိုးသားလူညွန့်ရေးဌာနဒုတိယအကြီးအကဲကင်ဝေါန်ချိုကတော့သူခီးစဉ်အတွင်းဒီကိစ္စကိုအမေရိကန်အစိုးရတာဝန်ရှိသူတွေနဲ့ဆွေးနွေးမယ်လို့ဒီနောက်တွေကိုပြောဆိုထားပါတယ်။
တရုတ်နိုင်ငံရှင်ကျန်းဒေသကဝီဂါမွတ်စလင်တွေနဲ့တခြားမွတ်စလင်တွေအပေါ်တရုတ်အစိုးရရဲ့ပြုမှုဆောင်ရွက်ချက်တွေကိုကုလသမဂ္ဂဆိုင်ရာတာအမတ်ကြီးအယောက်20ကျော်ကပြစ်တင်ဝေဖန်ထားတဲ့စာတစာကိုဂျနဗာမှာရှိတဲ့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီကိုပေးပို့ခဲ့ပါတယ်။ဥရောပနိုင်ငံတွေအများစုအပြင်ဩစတြေးလျ၊နယူးဇီလန်၊ကနေဒါနဲ့ဂျပန်နိုင်ငံတွေပါဝင်တဲ့နိုင်ငံပေါင်း22နိုင်ငံကကုလသမဂ္ဂတာအမတ်ကြီးတွေက စာရဲမှာလက်မှတ်ထိုးထားပါတယ်လောလောဆယ်တော့အမေရိကန်ကမပါသေးပါဘူးရှင်ကျန်းဒေသကဝိကာမွတ်စလင်တွေနဲ့တခြားလူနည်းစုတွေအပေါ်အဓိကပြစ်မှတ်ထားပြီးတရုတ်အစိုးရကဥပဒေမဲ့ဖမ်းဆီးတာပညာပေးစခန်းတွေကိုပို့တာစောင့်ကြည့်ထောက်လန်းတာကန့်သက်ပိတ်ပင်တာတွေလုပ်နေတယ်လို့ခိုင်လုံတဲ့သတင်းတွေကြောင့်အစိုးရနဲ့အကြောင်းသံအမတ်ကြီးတွေကစာရဲမှာရေးသားထားပါတယ်တရုတ်အစိုးရဘက်ကတော့အကြမ်းဖက်ဝါဒနဲ့အကြမ်းဖက်မှုတွေဘက်ကိုရောက်မသွားအောင်ရည်ရွယ်တဲ့ပညာပေးစခန်းတွေဖြစ်တယ်လို့ဆိုထားပါတယ်။တရုတ်အစိုးရရဲ့လွတ်ရပ်တွေနဲ့ပတ်သက်လို့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီကိုသံအမတ်ကြီးတွေပေးတဲ့စာကတရုတ်ပေါ်ဆုံးဖြတ်ချက်တစုံတရာချမှတ်ဖို့ထက်သူတို့ရဲ့စိုးရိမ်မှုကိုမီးမောင်းထိုးပြဖို့ရည်ရွယ်တာဖြစ်ပါတယ
်။လူ့ခွင့်ရေးချုပ်ဖောက်မှုတွေအတွက်ဆော်ဒီအာရေဗျနိုင်ငံပေါ်ပြည်ထောင်ခံမဲ့ဥပဒေမူကြမ်းတရားကိုအမေရိကန်တက်လို့တော်နိုင်ငံခြားဆက်ဆံရေးကော်မတီဥက္ကဋ္ဌကအဆွေပြုလိုက်ပါတယ်။ဒါပေမဲ့လည်းဥပဒေချမ်းမှာဆော်ဒီကိုလက်နက်ရောင်းချနေတာတွေကိုတားမြစ်မဲ့စီစဉ်နေတော့မပါပါဘူး။အဓိကပါတီရင်းတစ်ခုကပူတွဲကမကထလှုပ်ထားတဲ့ဆော်ဒီအာရေဗျတာမန်ဆက်ဆံရေးပြန်လည်သုံးသပ်ချက်အုပ်တွေဟာနှစ်နိုင်ငံဆက်ဆံရေးကိုအပြည့်အဝလေးလာဆန်းစစ်ထားပြီးလူ့ခွင့်ရေးချိုးဖောက်မှုတွေအတွက်ဆော်ဒီတော်ဝင်မိသားစုတွေတာဝန်ယူမှုရှိစေဖို့ရည်ရွယ်ထားကြောင်းလည်း Republican ကိုယ်စားလှယ် James Rich ကပြောဆိုခဲ့တာပါ။ဥပဒေကိုသမ္မတကတည်ပြုလက်မှတ်ရေးထိုးနိုင်မှုအတွက်ဆော်ဒီကိုလက်နက်တင်ဖို့ရောင်းချမှုကိုတားမြစ်တဲ့အစီအစဉ်ကိုတော့ထည့်သွင်းမထားပါဘူး။သမ္မတ Donald Trump ကတော့အမေရိကန်မှာအလောက်ကန်ရရှိရေးနဲ့ဒေသရင်းမှာအီယူနိုင်ငံရဲ့ချင်းချောက်မှုအန္တရာယ်ကိုဟန်တားရမှာအရေးပါတယ်ဆိုပြီးဆော်ဒီကိုလက်နက်တင်ဖို့မှုကိုတားမြစ်တာတွေမလုပ်ဖို့လိုလားနေတာဖြစ်ပါတယ်။
ဘင်္ဂလားဒေ့ရှ်နိုင်ငံမုတ်တုံရာသီကာလမှာရိုဟင်ဂျာဒုက္ခသည်စခန်းတွေရေလွှမ်းခံနိုင်ရတဲ့အခြေအနေကိုစိုးရိမ်နေလို့ကုလသမဂ္ဂတွေမှုချုပ်ခေါင်းဘန်ကီမွန်းကပြောကြားခဲ့ပါတယ် The Hague မြို့အခြေစိုက်ရာသီဥတုပြောင်းလဲဖောက်ပြန်မှုအပေါ်တုံ့ပြန်နိုင်ရေး GCA အဖွဲ့အကြီးကအနေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုတွားရောက်ခဲ့စဉ်မှာစိုးရိမ်ကြောင်းပြောကြားခဲ့တာပါမြန်မာနိုင်ငံဘက်ကထွက်ပြေးလာတဲ့ဒီဒုက္ခသည်စုစုပေါင်းတသန်းကျော်ရှိတဲ့ Caucasus Bazaar ကန်ယူရန်ဒေသကကုဒူဘလောင်ဒုက္ခသည်စခန်းမှာသူမြင်တွေ့ခဲ့ရတဲ့အခြေအနေတွေဟာမယုံနိုင်စရာကောင်းနယ်လို့မစ္စတာဘန်ကီမွန်းကပြောကြားပါတယ်ဒုက္ခသည်စခန်းတွေမှာရှိတဲ့မိသားစုထောင်ချီအပြင်အနီးပတ်ဝန်းကျင်ရွာတွေကဘင်္ဂလားဒေ့ရှ်လူမှုအတိုင်းဝိုင်းဟာမိုးသီးထန်စွာရွာလို့ရေကြီးမြေပြိုမဲ့ဘေးကျုံနေရတယ်လို့ကုလသမဂ္ဂကလေးငယ်များကူညီဆောင်ရှောက်ရေး UNICEF အဖွဲ့ကလည်းအခုသတင်းပတ်အစောပိုင်းကပဲပြောကြားထားပါတယ်ဒုက္ခသည်စခန်းတွေကမိသားစု 4,000 ကျော်ကိုလည်းဘေးကင်းရာရွှေ့ပြောင်းပေးခဲ့တယ်လို့ပြောပါတယ်ဥရုယာတီပြောင်းလဲဖောက်ပြန်မှုဒဏ်ကိုအစိုးဆုံးခံရနိုင်တဲ့နိုင်ငံတွေထဲမှာဘင်္ဂလားဒေ့ရှ်နိုင်ငံလည်းတစ်ခုပါဝင်ပါတယ်။ GCA အဖွဲ့အကြီးကအဖြစ်မစ္စတာဘန်ကီမွန်ဟာဒီ GCA ကတခြားတာဝန်ရှိသူတွေအပြင်ကမ္ဘာ့ဘဏ်က CEO ခရစ်စတာလီနာဂီရိုဂီရေဗာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုတွားရောက်တာဖြစ်ပါတယ်ရှင
်။ထိပ်တန်းအောင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ပြောပြခဲ့ကြတာပါခင်ဗျာ VOA ကနေအခုကျွန်တော်ထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA ရဲ့ internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းတိုက်ရိုက်နားဆင်နိုင်ပါတယ်ပတ်စဉ်ဆောင်းပါးတွေပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာသတင်းပေးပို့ချက်တွေနဲ့အရင်စတင်နေပါတယ်အကြမ်းဖက်အဖွဲ့အစည်းအဖြစ်မြန်မာအစိုးရကသတ်မှတ်ထားတဲ့ AA ရခိုင်လက်နက်ကင်အဖွဲ့အတွက်ရန်ပုံငွေစုဆောင်းတယ်စီယုံလှုပ်ရှားတယ်ဆိုတဲ့ဆွဆွဲချက်တွေနဲ့မြန်မာနိုင်ငံသားတချို့ကိုစင်ကာပူနိုင်ငံကအရေးယူဖမ်းဆီးပြီးပြည်နှံနှံပေးခဲ့ပါတယ်မြန်မာအစိုးရဘက်ကဒီပုံမှာတစုံတရာတုံ့ပြန်ပြောဆိုတာမရှိသေးပေမဲ့မြန်မာနိုင်ငံကရခိုင်လူမှုအဖွဲ့အစည်းတွေကတော့ဒါဟာတစ်ဖက်သက်ဆန်တဲ့ဆွဆွဲချက်ဖြစ်တယ်လို့ပြောကြားလိုက်ပါတယ် VOA သတင်းနောက်ကိုဇော်ထက်စုံစမ်းမေးမြန်းသတင်းပေးပို့ပါတယ်
AA ရခိုင်လက်နက်ကိုင်အဖွဲ့အတွက်ထောက်ခံစည်းရုံးသားတွေကိုစင်ကာပူနိုင်ငံကိုအသုံးပြုပြီးဆောင်ရွက်နေရဆိုပြီးရခိုင်အသင်းစင်ကာပူရဲ့အဓိကတာဝန်ရှိသူတွေကိုစင်ကာပူအစိုးရကဖမ်းဆီးအရေးယူလိုက်တာပါမြန်မာနိုင်ငံသား6ဦးကိုဖမ်းဆီးအရေးယူပြီးနှစ်နာပေးခဲ့ပြီး2ဦးကတော့မနေ့ကညကရန်ကုန်လေစိတ်ကိုရောက်လာပါတယ်မနေ့ကညတုန်းကရခိုင်အသင်းစင်ကာပူအဖွဲ့ခေါင်းဆောင်၄ယောက်ရန်ကုန်ကိုရောက်လာမယ်သတင်းထွက်ခဲ့ပေမဲ့ဒူးဩကထအေးမြမွန်လိုယူဆရတဲ့အမျိုးသမီး2ဦးနဲ့သတင်းပြန်ကြားရေးအဖွဲ့တွေကကိုတင်လိုင်းဦးပဲရောက်လာခဲ့တာပါစင်ကာပူပြည်ထောင်စုဌာနကအရေးယူထားတဲ့နောက်ဆက်တွဲကိစ္စတွေကရှင်းရှင်းလင်းလင်းမရှိသေးတဲ့အတွက်ကာယကံရှင်နေအနေနဲ့သတင်းဌာနတွေကိုဖြည့်ဆို့ဖို့ညှင်းဆို့ထားပါတယ်။လက်ရှိမှာလုံခြုံတဲ့တနေရာမှာရှိနေနိုင်ကြောင်းမနေ့ကညကသူတို့ကိုသွားကြည့်ခဲ့တယ်။ရခိုင်မျိုးသားကွန်ရက်ကကိုတင်ထူးအောင်က VOA ကိုအခုလိုပြောပါတယ်
ဒီနေ့မနေ့ကလည်းလို့ရတဲ့ဘက်ကဖန်ဝန်ထုတ်တယ်ဆိုတော့သတင်းလည်းသူ့လိုသက်သက်ကြာတာပေါ့နော်သူတို့ကလည်းလည်းခေါ်ယူစစ်ဆင်မယ်ဆိုတဲ့ဟာမျိုးတွေပေါ့မနေ့ကလည်းသူတို့ရောက်တာလည်းချက်ချက်ပဲသူတို့လာကြွယ်လူတွေနဲ့ကားပေါ်တက်သွားတာပေါ့နော် လက်ရှိရှင်တွေတော့လူစုတဲ့နေရာတခုတော့ရှိနေမယ်တူတယ်ကျွန်တော်ထင်တာတော့ခင်းတော့ကြားရတယ်စုံစမ်းမေးမြန်းဖို့အတွက်ပေါ့နော်သူတို့ရတက်ခွင့်ခေါ်ယူဆစ်ဆစ်မယ်ဆိုတဲ့အားမျိုးတော့ကြားရတယ်
ရခိုင်အသင်းစင်ကာပူကောင်းဆောင်လေးဖြစ်တဲ့အသင်းဥက္ကဋ္ဌကိုဟင်းစောဒူဥက္ကဋ္ဌအီမြတ်မော်တရင်ပြန်ကြားရေးရဲကြော်ထက်ပြီးတော့ကိုတင်လှိုင်ဦး၄ယောက်ကိုစင်ကာပူရဲတပ်ဖွဲ့ CID ကဇူလိုင်9ရက်မှာနေရင်ထဲဝင်ရောက်ဖမ်းခဲ့ပြီးနောက်ရက်မှာ AA စစ်ဦးစီးချုပ်ရဲ့ညီကိုအောင်မြတ်ကျော်နဲ့ကိုထွန်းအေးတို့ကိုဇူလိုင်10ရက်မနက်ပိုင်းမှာဖမ်းခဲ့တာပါသူတို့အားလုံးဟာလက်နက်ကိုင် AA ULA တီထောင်တဲ့စိတ်နှစ်ပြည့်ပွဲစင်ကာပူနိုင်ငံမှာပြုလုပ်ပြီး AA အမှတ်သားပါရဲ့တစိမ့်တွေဝစ်စင်တက်ရောက်ခဲ့သေးရလို့စင်ကာပူ PA ရဲ့ထုတ်ပြန်ကြမှာဖော်ပြထားတာပါစင်ကာပူ PA ဝန်ကြီးဌာနဇူလိုင်10ရက်သတင်းထုတ်ပြန်ကြမှာတော့ဖမ်းဆီးခံရတဲ့သူတွေဟာ AA နဲ့တိုက်ရိုက်ဆက်ဆက်နေနိုင်ပြီးစင်ကာပူရခိုင်တိုင်းဝန်းကိုစီးရုံးတာရမုံငွေစုဆောင်းတာတွေလုပ်ခဲ့တယ်လို့ရေးသားထားပါတယ်ဒါဟာလည်းစိုးစိုးကျက်တစ်ခုဖြစ်နိုင်တယ်လို့အမည်မဖော်သူရဲ့ဂျပန်ရခိုင်ဖွဲ့စည်းတစ်ခုကပြောပါတယ်
အော်ဘမဆိုရရဲ့စစ်စစ်နဲ့ဒီလိုအဲ့ဒီကိုစင်ကာပူကလုပ်ပေးရပဲဖြစ်ပါလိမ့်မယ်အခုလောလောဆယ်ကဒါပါပဲစစ်စစ်ရဲ့တစ်ခုပဲဖြစ်ပါလိမ့်မယ်
စင်ကာပူ BA ဝန်ကြီးဌာနသတင်းထုတ်ပြန်ချက်မှာတော့သူ့နိုင်ငံရဲ့လုံခြုံရေးအရလုံတာလို့ဖော်ပြထားပြီးဒီကိစ္စမှာပါဝင်ခဲ့သူတွေအားလုံးကိုပြည်နှံပေးသွားမယ်လို့ဆိုထားပါတယ
် VOA သတင်းတော့ကိုဇော်ထက်တင်ပြခဲ့တာပါခင်ဗျာအခုတခါတော့ကုလသမဂ္ဂအရာရှိရဲ့ဖြေးစင်ကိုလည်းတင်ပြကြပါတယ်ကုလသမဂ္ဂအတွင်းဝန်ကြီးချုပ်ရဲ့အထူးကိုယ်စားလှယ် Miss Christine Shrena Bukunane အဖွဲ့ဟာစစ်တွေမျိုးကရခိုင်အမျိုးသားပါတီတာဝန်ရှိသူတွေစစ်ဘေးရှောင်ဒုက္ခသည်တွေနဲ့တွားရောက်တွေ့ဆုံခဲ့ပါတယ်မြေပုံမြို့မှာရှိတဲ့မွတ်စလင်ဒုက္ခသည်တွေနေထိုင်တဲ့တောင်ပေါ်ဒုက္ခသည်စခန်းကိုလည်းတွားရောက်ခဲ့တာပါညနေပိုင်းမှာတော့စစ်တွေမျိုးကအရက်ဖက်အဖွဲ့အစည်းတွေနဲ့တွေ့ဆုံပြီးရခိုင်ပြည်နယ်အတွင်းမှာလက်ရှိကြုံတွေ့နေရတဲ့ပြဿနာတွေနဲ့ပတ်သက်လို့ဆွေးနွေးခဲ့ကြပါတယ်ဒီသတင်းကိုတော့ VOA သတင်းတော့မေခကပြောပြမှာပ
ါအခုခီးစင်ဟာ Mrs. Christine Bugana ရဲ့ရခိုင်ပြည်နယ်ကိုလာရောက်တဲ့ခီးစင်ဖြစ်ပြီးစစ်ရေးပြိပခါတွေကြောင့်နေရွှန့်ခွာထွက်ပြေးနေကြရတဲ့စစ်ဘေးရှောင်ဒုက္ခသည်တွေရဲ့အရေးကိစ္စတွေနဲ့ပတ်သက်လို့ရခိုင်မျိုးသားပါတီခေါင်းဆောင်ပိုင်းတွေနဲ့တွေ့ဆုံဆွေးနွေးမှုပြုလုပ်ခဲ့ကြပါတယ်တွေ့ဆုံချိန်မှာအချက်၃ချက်ကိုတင်ပြဆွေးနွေးခဲ့တယ်လို့ပါတီရဲ့မူဝါဒရေးရာဦးဆောင်ကော်မတီဝင်ဦးထွန်းအောင်ကျော်ကပြောပါတယ
်ရခိုင်ပွဲအခြေအနေ2020မှာရခိုင်ပြည်နယ်မှာဘယ်လိုဖြစ်လာနိုင်ကြလဲဆိုတာမြည်တယ်နောက်တစ်ခုကမြန်မာနိုင်ငံကထွက်သွားတဲ့ဘင်္ဂလားဒေ့ရှ်ရောက်နေတဲ့ဘင်္ဂလီဒီရဲ့ပြန်ပြီးတော့လက်ခံတဲ့အခြေအနေအပေါ်မှာရခိုင်မျိုးသားပါတီရဲ့အမြင်နဲ့သဘောထားပေါ်အဲ့ဒီအချက်၃ချက်ကိုပဲမိပါတယ်ဘင်္ဂလီဒီကိုကျွန်တော်တို့ကဒီဆက်ဥပဒေဖြစ်တဲ့ဟောကွေးချစ်စနေနိုင်ငံသားဥပဒေနဲ့စစ်ပါရဆက်ရထိုက်တဲ့နိုင်ငံသားရဆက်ရထိုက်တဲ့လူတွေကိုတုံ့ဆိုင်မနေပါနဲ့အလုံးကအပြည့်ဝနိုင်ငံသားအခွင့်အပြည့်ပြေးလိုက်ပါမထိုက်တယ်မူလားနိုင်ငံသားအခွင့်မပြည့်စုံဘူးလားဒီလိုကြီးနိုင်ငံသားဖြစ်တယ်ဆိုတာကြီးရပါအဲ့ဒါတော့ကျွန်တော်တို့ရခိုင်မျိုးသားပါတီရဲ့မူဟာမူပေါ် issue ပေါ့ဟိုနဘက်ရှင်နေတာတော့တော်တော်လေးကိုနင်းနေတူတူနဲ့ရင်းရင်းလေးဘူးမလေးလေးရှိပါလေ
အဲ့ဒီဆွေးနွေးမှုအပီနေ့လေပိုင်းမှာတော့စစ်တွေမျိုးမင်းကန်ရက်ကွက်အကွက်73ကဝိပဇဝါရီဖုံးတော်ကြီးကျောင်းမှာယာယီခိုလုံနေကြတဲ့စစ်ဘေးရှောင်ဒုက္ခသည်တွေနဲ့တွားရောက်တွေ့ဆုံခဲ့ပါတယ်။နောက်ပြီးမြေပုံမြို့မှာရှိနေတဲ့မွတ်စလင်ဒုက္ခသည်တွေနေထိုင်တဲ့တောင်ပေါ်ဒုက္ခသည်စခန်းကိုလည်းတွားရောက်ခဲ့ပါတယ်။ညနေပိုင်းမှာတော့စစ်တွေမျိုးကအရက်ဖက်အဖွဲ့အစည်းတွေနဲ့တွေ့ဆုံပြီးရခိုင်ပြည်နယ်တွင်းမှာလက်ရှိကြုံတွေ့နေရတဲ့ပြဿနာတွေနဲ့ပတ်သက်လို့တွေ့ဆုံဆွေးနွေးခဲ့ကြတယ်လို့တွေ့ဆုံဆွေးနွေးကြသူတွေကဆိုပါတယ်။မြေပုံမြို့မှာရှိနေတဲ့မွတ်စလင်ဒုက္ခသည်တွေနေထိုင်တဲ့တောင်ပေါ်ဒုက္ခသည်စခန်းကိုတွားရောက်ချိန်မှာတွေ့ဆုံခဲ့တဲ့စကန်တာဝန်ခံဦးတင်အောင်ကတော့တွေ့ဆုံချင်းဆွေးနွေးပြခဲ့တဲ့အကြောင်းအရာတွေကိုအခုလိုပြောပြသွားခဲ့ပါတယ်
။ဘာကျွန်တော်ဘကအဲဒီဒီကျွန်တော်ပြန်လဲနေရခြားတဲ့ကိစ္စနဲ့ပတ်သက်ပြီးမှအဲဒီကျွန်တော်နေရတန်ခင်းကိုကျွန်တော်ကဟိုဟာဖြစ်တယ်။လမ်းတောင်းလိုက်တယ်၊မီးတောင်းလိုက်တယ်၊ဒါပေမဲ့အဲဒီပညာဟိုဟာတောင်းတဲ့ပတ်သက်ပြီးမှအဲ့ဒါတောင်းလိုက်တယ်။သူကပြောတာကကျွန်တော်ပထမလာတော့ကခင်ဗျားဟိုအဲနေရာတွေကိုဟိုမတင်နိုင်ဘူးပေါ့အခုချိန်တော့ပြီလားကျနတော်မဟုတ်ပါလို့ဒါကမကျင်းနိုင်သေးဟိုအခုလောချီအချိန်နေမှာလိုလာကိုကျွန်တော်တင်ပြတာပါလို့အဲနောက်ဆိုရင်တော့ဒီဆေးခန်းတွေပေါ့ဒီကျွန်တော်မျိုးသေးအဆေးရုံတွေကိုကျွန်တော်မသွားရဘူးဒါပေမဲ့ဒီမှာဆိုင်းဘောတွေကတက်ထားတယ်ဘာသာမျိုးလူမျိုးတွားနိုင်တယ်ကုသခွင့်ရတယ်ဆိုပြီးမှအဲ့ဒါတွေကိုကျွန်တော်ဘာလို့မတွားနိုင်ရတာလဲပေါ့အဲ့ဒါမျိုးတွေတင်ပြတယ
်အခုလာရောက်တဲ့ခီးစင်မှာအထူးကိုယ်စားလှယ်နဲ့အဖွဲ့တို့ဟာနေရာပေါင်း59ခုလောက်ကို တွားရောက်ပြီးတော့အဲဒီကဒေတာကန်တွေနဲ့ဆွေးနွေးမှုတွေပြုလုပ်သွားမှာဖြစ်ပါတယ်။မနက်ဖြန်မှာတော့နေပြီးတော့မှဆိုးရထိပ်ပိုင်းခေါင်းဆောင်တွေနဲ့တွေ့ဆုံဖို့ရှိနေပါတယ်။ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းဘာဂနာဟာကုလသမဂ္ဂအထွေထွေညီလာခံမှာမြန်မာနိုင်ငံနဲ့ပတ်သက်လို့အစီရင်ခံစာတစ်စောင်ကိုအခုဇူလိုင်လဆန်းပိုင်းကတင်သွင်းခဲ့ပါသေးတယ်။အဲဒီမှာတော့ရိုဟင်ဂျာဒုက္ခသည်တွေနေရပြန်ရေးကိစ္စအခက်အခဲတွေကိုအတိအကထားပြောထားတဲ့အပြင်မြန်မာနိုင်ငံတွင်ဖြစ်နေတဲ့လူခွင့်ရေးချိုးဖောက်မှုတွေအပေါ်တာဝန်ယူမှုတာဝန်ခံမှုရှိလာစေရေးအတွက်သူ့အနေနဲ့အနီးကပ်စောင့်ကြည့်သွားမယ်လို့လည်းပြောဆိုထားတာရှိပါတယ်ရှင်
။ကုလသမဂ္ဂအတွင်းမှုချုပ်ရဲ့အထူးကိုယ်စားလှယ်ဘူဂနာရဲ့ရခိုင်ခီးစဉ်အခြေအနေကိုမမေခသတင်းပေးပို့ခဲ့တာပါ။မြန်မာနိုင်ငံမှာရှားပါးတိရစ္ဆာန်မျိုးစိတ်တွေပျောက်ကွယ်မှာစိုးရိမ်မှုရှိလာတဲ့အကြောင်းကိုလည်းတင်ပြခြင်းပါတယ်။ဒဝဲတီခီအဝေးပြေးလမ်းမကြီးစီမံကိန်းကြောင့်မြန်မာနိုင်ငံမှာသာရှိတော့တဲ့ကမ္ဘာရှားပါတောရန်ဒိဋ္ဌာန်မျိုးစိတ်တွေမျိုးတုံးမဲ့ချိန်ချောင်းမှုကြုံနေရတယ်လို့ပညာရှင်တွေကထောက်ပြပါတယ်ဒီအကြောင်း VOA သတင်းတော့ကိုထက်အောင်ခန့်ကပြောပြမှာဖြစ်ပါတယ
်ဒဝဲထူးစီဝိုင်းဇုံကနေထိုင်းမြန်မာနယ်စပ်ထိဖောက်လွှတ်ထားတဲ့ဒဝဲတီခီလမ်းကြောင်းကမ္ဘာရှားပါမျိုးစိတ်တောရန်ဒိဋ္ဌာန်တွေဟာမျိုးတုံးပျောက်ွယ်မဲ့အလားအလာရှိနေရလို့ကမ္ဘာလုံးဆိုင်ရာတဘာဝပတ်ဝန်းကျင်ရမုံငွေအဖွဲ့ WWF ကအစီရင်ခံစာဆောင်ထုတ်ပြန်ခဲ့ပါတယ်။ဒေါနာတောင်လန်းကြီးကိုဖြတ်သန်းဖောက်လုပ်ထားတဲ့ဒီလမ်းမကြီးဟာရှားပါမျိုးစိတ်စည်းဝင်ဖြစ်တဲ့အင်ဂျာပရှူဝတ်ဝန်ဟီမိုနာဝတ်ဝန်မြောင်လဲကျော်လက်ဖြူစတဲ့တောရန်ဒိဋ္ဌာန်တွေဟာမျိုးတုံးပျောက်ွယ်မဲ့အနေနဲ့ချင်းချောက်ခံနေရတာလည်းဖြစ်ပါတယ်။အစီရင်ခံစာရေးသားတဲ့WWF မြန်မာရဲ့ထင်းနေအစီအစဉ်ညွှန်ကြားရေးမှူးဖြစ်သူနစ်ကိုက VOE ကိုအခုလိုပြောပါတယ
် They have a territory or a home range that is very small so they only move a few kilometers so an impact in the of a road in their home range will be
တချို့တိရစ္ဆာန်တွေကတော့အဝေးကြီးကိုမသွားပါဘူး1ကီလိုမီတာ2ကီလိုမီတာလောက်ပဲသွားတာမျိုးတွေရှိပါတယ်တချို့တိရစ္ဆာန်တွေကတော့ကျင်းလေကျဆားတာပြောင်းသွားတာလည်းရှိပါတယ်သူတို့ကြက်စားတဲ့နေရာမှာလမ်းကြီးပေါ်လာရင်သူတို့မကြက်စားနိုင်တော့ရင်မြို့ပွားဖို့အခက်ခဲတွေဖြစ်လာရင်မြို့ပွားနှုံးတွေကျသွားပါမယ်။တော်ရန်လစ်ဆန်တွေမရှိတော့ဘဲနဲ့တက်တော်ပြုံးတီးသွားရင်ဂရက်စနစ်ကလည်းပြတ်သွားတဲ့အတွက်အဲ့ဒီနေရာမှာနေထိုင်တဲ့သူတွေအတွက်လည်းတက်ရောက်မှုတွေရှိလာမှာဖြစ်ပါတယ်။ဒါကြောင့်ဒီလမ်းကြီးကတော်ရန်လစ်ဆန်တွေအတွက်အရေးကြီးပါတယ်
။မိုင်းတရားခန့်ရှိတဲ့ဒီလမ်းမကြီးဖောက်ချိန်မှာဇီရိုမျိုးစိတ်မျိုးကွဲတွေအတွက်တက်ရောက်တာတွေနဲ့ရှောင်ရှားလျှော့ချရမယ့်အချက်တွေကိုလည်းအရင်အစဉ်ခံစားမှမဖော်ပြထားဘူးလို့လည်းနစ်ကိုကဆိုပါတယ်။ရန်ကုန်မန္တလေးအမြန်လမ်းမကြီးဖောက်လူတုံးကတစ်တော့ပြုံးတိတာတွေကြုံတွေ့ခဲ့ရပါသေးတယ်။တဝဲတိခိလမ်းမှာတော့အခုလိုမဖြစ်အောင်အစိုးရတာဝန်ရှိသူတွေစီကိုအစီရင်ခံစာပေးပို့ထားပြီးအစိုးရဘက်ကလည်းဓာရီကိုလှုပ်ဆောင်မယ်လို့နစ်ကိုကယုံကြည်နေပါတယ
်။ So yeah, the Naypyidaw Expressway is a good example, but there are many other roads we may
want. ရန်ကုန်မန္တလေးအမြန်လမ်းဖောက်တုံးကတစ်တော့တွေပြုံးတိခဲ့ပါတယ်။အဲဒါကတော့ကျွန်တော်တို့အတွေ့အကြုံမရှိခဲ့ပါဘူး။တဝဲထီခီလန်းကိုတော့အဲ့လိုမဖြစ်အောင်အစိုးရကအကြံပြုချက်တွေပို့ထားပါတယ်။အစိုးရတာဝန်ရှိသူတွေကိုလည်းအိန္ဒိယထိုင်းနိုင်ငံအပြင်ဥရောပမှာဘယ်လိုတွေလှုပ်ဆောင်နေလဲဆိုတော့ကိုလည်းခေါ်ယူပြသခဲ့ပါတယ်။အဲ့ဒါကြောင့်ဒီအစီရင်ခံစာကိုပြတဲ့အချိန်မှာအစိုးရဘက်ကလည်းစိတ်ဝင်စားပါတယ်။သူတို့ဘက်ကလိုလိုလားလားနဲ့ဆောင်ရွက်မယ်လို့လည်းယုံကြည်ပါတယ်
။ဒီအစီရင်ခံစာမှာတောရန်ဒိဋ္ဌာန်နေပြင်တစ်တော့ပြုံးတိမှုကြောင့်ဂေယစနစ်တွေပျက်စီးနိုင်တယ်ဆိုတဲ့အချက်တွေကိုပါဖော်ပြထားပါတယ်။ဒီလမ်းမိုင်းစနစ်ကိုတော့နှလန်းသားကရီယာလန်အစီအမင်းနေမှုစီစဉ်ထားဖြစ်ပြီး2020အစောပိုင်းမှာလုပ်ငန်းစတင်မယ်လို့ခန့်မှန်းထားပါတယ်။ဒီဒေါ်ရတောင်တန်းကြီးကိုဖြတ်သန်းပြီးဖောက်လို့မဲ့ဒဝဲတိကီလန်းစီမံကိန်းကိုတော့ထိုင်းနိုင်ငံချင်းကိုနဲ့တိစောက်မှာလည်းဖြစ်ပါတယ်ခင်ဗျာ။
မြန်မာတို့ရဲ့ရှေးအောင်ယဉ်ကျေးမှုအမွေနဲ့စုဝေးရာပကံဒေသကိုကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုဆိုင်ရာအဖွဲ့ UNESCO ကကမ္ဘာယဉ်ကျေးမှုအမွေနဲ့အဖြစ်ဇူလိုင်လ6ရက်နေ့မှာသတ်မှတ်လိုက်ပါပြီ။အခုလိုရှေးအောင်အမွေနဲ့အဖြစ်သတ်မှတ်လိုက်တာကြောင့်ပကံဒေသကိုရေရှည်ဘလို့ဆက်ပြီးတော့ထင်းထင်းသွားဖို့လိုပါမလဲ။ကမ္ဘာအမွေနဲ့စည်းဝင်ဒေသနဲ့အညီဘာတွေကြိုတင်ပြင်ဆင်ဖို့လိုပါမလဲ။စရိုင်းနဲ့ပတ်သက်ပြီးတော့ဇူလိုင်လ13ရက်စနေနေ့ညတိုက်ရိုက်လေးလိုင်းစီစဉ်မှာဆွေးနွေးအောင်ပါ။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-5554 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတရက်လေးလိုင်းအစီအစဉ်ကကြိုဆိုပါရခင်ဗျာ။
စနေည VOA ဒိုင်းရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြပါဦးလို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာ VOA ရဲ့ဒိုင်းရိုက်လေးလိုင်းအစီအစဉ်တွေကိုတပတ်မှနှစ်ကြိမ် အင်္ဂါညနဲ့စနေညတိုင်းမှာဆွေးနွေးတင်ဆက်နေတာဖြစ်ပါတယ်အခုတော့သတိထားစရာရာသီဥတုသတင်းတစ်ပုဒ်ကိုလည်းတင်ပြကြပါမယ်မြန်မာနိုင်ငံအတွင်းမွေးအိမ်ကြိမ်များပြီးမြေရီတက်မှုအခြေအနေတွေဟာနောက်ထပ်နှစ်ရက်လောက်အထိစိုးရိမ်ရေမှန်းမှရှိနေအောင်မှာဖြစ်တယ်လို့မိုးစလဦးစီးဌာနကသတိပေးလိုက်ပါတယ်လက်ရှိသတိပေးထားတဲ့မြစ်တွေကတော့အေယာဝတီချင်းတွင်းနဲ့လေးမြို့မြစ်တို့ပဲဖြစ်ပါတယ်ရေတိုက်စားခံရတဲ့ဒေသတွေကရေဘေးဒုက္ခတွေအနေနဲ့အချိန်မီကယ်ဆယ်ရေးတွေရောက်မလာမှာကိုစိုးရိမ်နေကြပါတယ်ဒီသတင်းအပြည့်စုံကိုတော့မြန်မာသတင်းပညာသိပ္ပံကျောင်းက VOA ရုံးအလုတ်တင်မတ်အက်ကနွန်ကနေပြီးတော့ပြောပြမှာဖြစ်ပါတယ
်ပြီးခဲ့တဲ့ရက်ပိုင်းအတွင်းကအဆက်မပြတ်ရောတွင်ခဲ့တဲ့မိုးကြောင့်မြန်မာနိုင်ငံဒေသအချို့ရေကြီးရေလျှံမှုတွေဖြစ်ပေါ်ပြီးမြေရေချင်ဟာစိုးရိမ်ရေမှတ်ကိုနောက်ထပ်နှစ်ရက်လောက်အထိတက်နေအောင်မှာဖြစ်တယ်လို့မြန်မာနိုင်ငံမိုးလေဝသနှင့်ဆလဘေတာဦးစီးဌာနကျွန်ကြားရမှုတော်တိထေတန်ကအခုလိုပြောပါတယ
်ဟိုဦးလောဆင်မှာဆိုလို့ရှိရင်ကျွန်တော်တို့ဟောပေါ့ ERV မှာဆိုရင်ကျွန်တော်တို့မြစ်ကျင်းနာဗမော်ရွှေပူကတာပေါ့နော်ဒီပြည့်ချက်ထုတ်ထားပါတယ်ရှင်နောက်ဒီချင်းတွင်းပြည်မှာဆိုလို့ရှိရင်ကန်ဒီဟုံးမလင်းပေါ့နော်ဒီစကန်နှစ်ခုတည်းကိုကျွန်တော်တို့ဒီပြည့်ချက်ရေချင်းချင်းဒီပြည့်ချက်ထုတ်ထားပါတယ်ရှင်ဟိုသူတို့ကတော့စိုးရင်ရမှတ်ကိုမရောက်သေးဘူးပေါ့နော်နောက်2ရက်နဲ့3ရက်ဒီမှာရောက်ဖို့ရှိရပေါ့နောက်ဆွင့်ရင်မဲ့ကြော်နေစကန်ရတော့ဟိုပါတော့လေးမျိုးမြစ်ကမြောက်ဦးမြို့မှာပါရှင်မြို့သူမှဆိုတော့နှစ်ပေလောက်ဆွင့်ရင်မဲ့ထက်ကိုကြော်ပြီးတော့နောက်နှစ်ရက်လောက်သူကဆွင့်ရင်မဲ့ထက်မှာရှိနိုင်ပါသေးရဲ့ရှင်အဲ့နောက်နှစ်ရက်လောက်ထိတော့သူကလေရေဆွင့်ရင်မဲ့ထက်မှာရှိနိုင်သေးရဲ့ကျမတို့လေဒီမိုးကလည်းလောဆယ်အနေထားရလို့ရှင်ဟိုပါတော့ဆန်နေမဲ့ရွာနိုင်သေးရဲ့အနေထားရှိရဲ့ဆိုတော့ကျမတို့နောက်နှစ်ရက်လောက်ကတော့ဆွင့်ရင်မဲ့ထက်မှာရှိနိုင်ပါသေးရဲ့ရှင
်ဒီကနေ့မြန်မာစံတော်ချိန်နှစ်နာရီခွဲချိန်တိုင်းတော်ချရာအယောင်တိမြင့်ရဟာဆိုရင်ကတာမျိုးရဲ့စိုးရိမ်ရေမှန်အောင်လေးပေခါမှာရောက်ရှိနေတာဖြစ်ပြီးမြင်းနိုင်ပိုင်းမှာနေထိုင်တဲ့အိမ်တော်စုအနေနဲ့ဘေးလူရကိုပြောင်းချွေဖို့မိုးလေဝသနဲ့ဆလဘေတာဦးစီဌာနကတတိပေးထားပါဗျ။ရခိုင်ပြည်နယ်မင်းပြမြို့နယ်ထက်ကပန်းမြောင်တိုက်နယ်မှာတော့မိုးအဆက်မပြတ်ရွတ်သွန်းနေပြီးနေအိမ်6အိမ်လောက်ရေထဲပါသွားတယ်လို့ဒေသခံတော်တန်တန်းကပြောပါဗျ။ဒီ
ကပြိုလေးတန်ခါတွေကိုတော့ပြည်စည်ရေမရှိဘူး။ဟိုလာပိုင်းကလည်းဟိုတလားလောက်တော့ရှိမိထက်တဲ့တအိမ်ကိုကောက်ပြုတ်ရဲ့သူတွေကိုလည်းတအိမ်ကို6000လာပေးတာရှိတယ်။အော်အခုလက်ရှိနေတဲ့အိမ်ကမပြိုတဲ့သူတွေကတော့ကောက်တွေမှာကဲစီးလို့နေကြတယ်လေ။ပြိုထားတဲ့သူတွေကတော့နေစရာမရှိတော့ညအိမ်တွေမှာအိမ်တောက်တွေမှာအေးလို့နေကြတာ
။မြန်မာနိုင်ငံအတွင်းမိုးရေချိုင်များပြီးမြေရေတိုးနေတာတွေတောင်ကျရေစစ်စစ်မှုတွေကြောင့်အိမ်တော်စုတွေဘေးလွတ်ရာကိုပြောင်းရွှေ့နေရပြီးကယ်ဆယ်ရေးလောက်ဆောင်နေရတယ်လို့မြန်မာနိုင်ငံလူမှုဝန်ထမ်းကယ်ဆယ်ရေးနှင့်ပြည်လည်နေရာချထားရေးဦးစီးဌာနကဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဌာနညွန်ကြားရေးမှုတော်ဖြူလက်လက်ထွန်းကအခုလိုပြောပါတယ်
။ကျမတို့က6လပိုင်း25တော့စဖြစ်တယ်အဲ့ဒီအနေနဲ့ပြောလိုက်မှလေနော်6လပိုင်း25မှာကချင်ကလေဝိုင်းမော်စတုံအဲ့ဒီနေရာစဖြစ်တာဒီနေ့တော့ဆိုရင်ဟိုနည်းနည်းကြည့်အကြီးရစားဆိုသူကအဲကောင်ကကြတော့ပြောင်းရွှေ့ခဲ့တာအိမ်တော်စု160စုရှိတယ်ဆရာလူကြီးကတော့864ပေါ့ဟုတ်ကဲ့အဲ့လိုတောင်းရှိခဲ့ရတာရှိတယ်နောက်ခါကျတော့အခုလက်ရှိမှာကျတော့မြကြီးနားလေမြကြီးနားမှာဖြစ်နေတာရှိတယ်သူကကျတော့အိမ်တော်စု269စုကြောင်းရွှေ့ထားတယ်လူကြီးက1329ဟုတ်အဲ့ဒါကြောင်းရွှေ့ထားတယ်လောလောဆယ်မှာနောက်ပခိုးမှာရှိတယ်ဆရာပခိုးကကျတော့၈ရက်နေရဖြစ်တဲ့ကိစ္စော၈ရက်နေရကျတော့အိမ်တော်စု16စုလူကြီး52ဦးကျတော့ရေဝင်လာရောရေဝင်လာဆိုရင်တော့အိမ်တော်စု600ကျော်လို့ဘာလို့ရက်ွက်တွေလည်းရေဝင်နေဆရာဒါပေမဲ့ပြောင်းတာကျတော့16စုလောက်ပဲပြောင်းရတယ်ရေဝင်လာကျတော့ဟိုနည်းနည်းဝင်တဲ့ခါပဲမဟုတ်လို့ပေါ့နော်ပခိုးညောင်လေးတွင်ပိန်းစလုပ်ကအဲ16စုပြောင်းတယ်52ဦးနောက်ခါပြင်းပြင်းဆရာဒီလဲမှာကျတော့မနေ့ကဒီစရင်ကတော့အိမ်တော်စု16တဲ့နဲ့လူကြီးက685
မိုးလေဝသနဲ့ဇလပေတာဦးစီဌာနကတော့ကချင်မွန်ချင်းနဲ့ရခိုင်ပြည်နယ်နေပြည်တော်ပဲခူးရန်ကုန်စကိုင်းတိုင်းဒေသကြီးအထက်ပိုင်းမှာနေရာကွက်ကြားမိုးကြီးနိုင်တယ်လို့ဒီကနေ့တတိပေးထားပါတယ်ရှင်
။ဒါတော့မြန်မာသတင်းပညာသိပ္ပံကျောင်းက VOA အလုတ်တင်သတင်းတော့မတ်အက်ကနွန်ရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်။ VOA ရဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တည်သချင်းတောင်းခြင်းနဲ့ဆိုရင်တော့စာရေးရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့ လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ VOA ရဲ့ကြာသပတေးနေ့ညပဲအစီအစဉ်ကိုည10နာရီအထိလိုင်းဒိုမီတာ25 kHz 15953ညလိုင်းဒိုမီတာ32kHz 11803ညလိုင်းဒိုမီတာ51 kHz 9335ရူကနေဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့ကျမကြီးကန္တာဥအောင်ခင်ရဲ့မြန်မာပြည်သုံးသက်ချက်အပြင်တိုင်းရင်းသတင်းလွှာအစီအစဉ်တင်ဆက်တဲ့အခါမှာတော့
ကျွန်တော်တို့ကပြည်တော်စွန့်နဲ့ခေါ်ထွက်ဖို့ပြည်내တောင်းဖို့ဟဲ့လားဗာဒီသားတရားကျွန်တော်တို့မှမရှိဘူးကျွန်တော်တို့တောင်းဆိုချက်နိုင်ငံရေးမှာချတော့တိုင်းရင်းသားကိုပါအောင်
မိုင်းလားဒေတာကခေါင်းဆောင်တွေရဲ့ခံယူချက်နဲ့ပတ်သက်တဲ့အပြည့်စုံကိုနောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်ခင်ဗျာအခုတော့ဥဝင်းမင်းစီစဉ်ထုတ်လွှင့်နေကြဖြစ်တဲ့ကျမ်းမာရေးကဏ္ဍအလှည့်ရောက်လာပါပြီဒီတစ်ပတ်မှာတော့ခါကြိုက်ခါနာခြင်းအပိုင်းနှစ်ကိုတင်ပြထားပါတယ်တက်ကြီးခါကြိုက်ခါနာတာကိုကာကွယ်နိုင်ပြီးခါကြိုက်ခါနာတာရက်ကြလာရင်တော့ပော့ပော့မထားဘဲအယိုးအကျော်အထူးကူတွေနဲ့ပြတဲ့နယ်လို့ကျမ်းမာရေးပညာရှင်တွေကအကြံပြုပါတယ်အသက်ကြီးချိန်ခါကြိုက်ခါနာဖြစ်တာကနေဘယ်လိုကာကွယ်နိုင်ပြီးတာမန်ခါကြိုက်ခါနာတာနဲ့ရသတပတ်ကြော်ကြာခါကြိုက်ခါနာတာတွေကိုဘယ်လိုကုသမှုရှိတယ်လဲ၊ကြွားချမှုရှိတယ်လဲဆိုတာနဲ့ပတ်သက်လို့အယိုးနဲ့အရေးပေါ်အထူးကုပေါမောက်ခဒေါက်တာမော်မော်ဦးကိုမေးမြန်းပြီးကိုဝင်းမင်းကတင်ဆက်ထားပါတယ
်။ Okay, ယိုးနဲ့အရေးပေါ်အထူးကုဆရာဝန်ကြီးဒေါက်တာမော်မော်ဦးခင်ဗျာခါကြိုက်ခါနာဖြစ်တဲ့အကြောင်းပြီးခဲ့တဲ့ဘက်ကကျွန်တော်တို့ပြောရမှာအဓိကဖြစ်ရခြင်းအကြောင်းရင်းတွေနဲ့ကာကွယ်နိုင်ဖို့အဓိကကတော့ထိုင်ပုံနဲ့အလေးပင်မပုံတွေကိုအဓိကပြောပြခဲ့ပါတယ်ဆရာဒီတစ်ခေါက်တော့ဆရာရဲ့နောက်ဖြစ်ရခြင်းအဓိကအကြောင်းရင်းတစ်ခုဖြစ်တဲ့အသက်ကြီးလာခြင်းမှာခါနာတာကနေကာကွယ်နိုင်ဖို့နဲ့အားလုံးအတွက်ကုသမှုအကြောင်းတွေကိုဆက်ပြောမှာပါဆရာအဲ့ဒီတော့အခုလိုဒီအသက်ကြီးလာခြင်းမှာခါနာနိုင်တာကနေကာကွယ်နိုင်ဖို့ကိုစပြီးတော့ရှင်းပြပေးပါလားဆရာ
အသက်ကြီးလာတဲ့လူတွေမှာအထူးသဖြင့်ကျွန်တော်တို့အင်္ဂလိပ်လို degenerative ခေါ်တာပေါ့နော်အသက်ရွယ်ကြောင်းဆိုတာရဲ့ကိုယ့်ရဲ့တက်တန်းတစ်လျှောက်လုံးသုံးလာတဲ့ဒီခါနဲ့ဒီချွတ်သားရင်ကြောင့်ရေးကြီးလာတဲ့အခါမှာသူကဒါရုပ်သားတွေပြင်းပြထန်ထန်အလုပ်လုပ်ရတဲ့တွေ့ဆိုရင်ဒီခါရိုးမှာကြီးပေါင်းဆိုတာတက်တယ်။ဒါလိုကြီးပေါင်းနေတက်တယ်ဒီရိုးသေးတစ်ခုတစ်နေတစ်ခုကြားထဲမှာရှိနေရေးကလေးတွေကကြားသွားတယ်ရေခမ်းသွားတယ်သူကတစ်ခါချုပ်တယ်ကြတော့ပေါက်သွားတယ်ပေါက်သွားတယ်ဆိုရင်သူကဒါရုံကြိုးတွေပါတယ်ပိတ်တတ်တယ်နော်။အဲ့ဒီတော့တက်ကြီးလာတယ်ဆိုရင်ကိုယ့်ရဲ့နေပုံထိုင်ပုံကငွေရောင်းနေတော့မတူပို့ပြီးတော့ဆင်ပြန်ရမယ်
ဟုတ်ကဲ့ဆရာအဲ့တော့နောက်ထပ်ရောဒီအသက်ကြီးလာချိန်မှာခါနာတာဖြစ်စေနိုင်တဲ့အနေအထားရှိသလားဆရာ
အသက်ရွယ်ကြီးလာတဲ့ညယောဂယောဂကြောင့်လည်းတကယ်တော့ခါနာဖြစ်တယ်ယောဂယောဂဆိုတာ osteoporosis ခေါ်တာပေါ့နော်အထူးသဖြင့်တော့ယောသမီးတွေသွေးဆုံးပြီးတဲ့အချိန်နောက်ပိုင်းမှာဆိုတာအယူအတိတိနဲ့ပွာလာတဲ့အခါမျိုးမှာပါမန်လှူရှားမှုလေးနဲ့တောင်မှသူကဒီအယူထဲမှာကျွန်တော်တို့အင်္ဂလိပ်လိုခေါ်ရတဲ့ micro fracture ခေါ်တာပေါ့ယိုးလေးတွေအမြင်လေးတွေကကျိုးတယ်ဒီလေရအမဆိုင်ကျင်အနောက်ကနေလိုက်စီးတယ်ဆိုင်ကျင်ဆောင်းပြီးတယ်ကာမန်ဆိုင်နာများတယ်ဒါမှမဟုတ်လေတင်နိုင်ရလေးပဲလဲတယ်ဒီလိုအခြေအနေမျိုးတွေမှာတူတာအများကြီးပို့ပြီးတော့ဖြစ်နေ
ဟုတ်ကဲ့ဆရာကြီးအဲ့ဒီတော့အခုလိုအသက်ကြီးချိန်မှာဖြစ်လာနိုင်တဲ့ခါနာတာအလုံးကနေကာကွယ်နိုင်ဖို့ဘယ်လိုအကြံပေးချင်လဲဆရာကြီ
းအသက်ကြီးလို့တစ်ဖြည်းဖြည်းချင်းနဲ့ဒီယွန်းယွန်းလာတဲ့ဒီအခြေအနေမျိုးကိုကာကွယ်ဖို့ဆိုတာငငယ်တော့အရေးရလေးပဲတနည်းကြနဲ့နေခဲ့ရမယ်နောက်တစ်ခုကျက်သားတွေကိုလေ့ကျင့်ခန်းလုပ်တာတော့ကျက်သားတွေကိုပြေရောအောင်လုပ်တာတော့ကိုယ့်ရဲ့ခါကိုကိုထိသိမ့်တာလို့ရတယ်။ခုနအော်ဆိုဘိုးစစ်လိုဟာမျိုးလည်းဒီလိုပဲ။ညီနေလို့လည်းမရဘူး။ကိုလည်းလှူရှာမှုလုပ်ပြီးမှအယိုးကလည်းမှ။အယိုးမှအောင်ဒါမှမဟုတ်လည်းတက်ကြည့်တာလို့ဒီအယိုးပွားတာကိုကာကွယ်ဖို့အတွက်ဆေးတွေ၊အယိုးပွားတာကိုအဟာရပြည့်အောင်စားဖို့တို့ကယ်လ်ဆီယမ်ချိဖို့တို့ဒါမျိုးတွေနဲ့တစ်ဖြည်းဖြည်းနဲ့ကာကွယ်လာမှာ။သို့တော်လည်းပဲအဲ့လိုဖြစ်တာတော့မှခုနပြောသလိုပဲ။တော်တော်များများသောလူအရေးအတွက်ကအားကြက်ခံတာဖြစ်တဲ့ကျလာတဲ့အခါမှာပထမဆုံးစဖြစ်တဲ့အချိန်ကလေးကသတိထားပြီးတော့စဉ်းစားကြနဲ့ပြုပြင်နေတိုင်းပဲသိတော့မယ်လေ့ကျင့်ခန်းလုပ်မယ်ဒီလိုသဘောမျိုးဆိုရင်စိုးစိုးဝါဖြစ်လာတာမဟုတ်ရင်တော့သူကစိုးစိုးဝါဖြစ်လာနောက်ဆုံးခွဲစေရတဲ့အချိန်လေးပါလေရောက်သွားတဲ့လူတွေရှိတယ်
ဟုတ်ကဲ့ဆရာကြီးနောက်တစ်ခုကတော့ဒီခါနာတာတွေအားလုံးတက်ဖို့ဆရာနော်ကုသမှုအနေထားရောဘယ်လိုရှိလဲဆရာ
ကုသမှု ပန်းရတော့တကယ်တော့ခါးနာတယ်ဆိုရင်မပေါ့တယ်ပေါ့တယ်ကခါးနာတယ်ဆိုကျွန်တော်ကအများကြီးနဲ့သာမန်တိုင်းစဉ်းစားရင်တော့ငါတခုခုမလိုက်လို့ငါပြင်းမှန်းသွားလို့ထိုင်တာများသွားလို့ငါတခုခုသိခဲ့ကြတယ်လေပဲဒီတခုခုဖြစ်လို့ဒါကြောင့်မလို့နာတယ်ဆိုပြီးမပေါ့တယ်အဲ့ကျတော့ကိုယ့်အကူအရင်ဆုံးကိုခါးနာတာဘာကြောင့်ဖြစ်လဲဆိုတော့တကယ်တော့ကိုယ့်ကိုခံမှန်းလို့ရတကယ်လို့ခါးနာပြီဆိုရင်ဟိုလှုပ်ရှားလို့နာတယ်ခုံးနဲ့ကော့တယ်လှုပ်တယ်ရှားလို့နာတယ်ဆိုတော့ကျွန်တော်တို့ကမကင်းငယ်ပိန်ခေါ်တာပေါ့နော်ဒီလှုပ်ရှားမှုကြောင့်ဆိုဒါဆိုရင်နည်းနည်းမဆိုးသေးဘူးဒါကဖြစ်သားတွေခုနကကြည့်အယိုးတွေဒီအရာတွေကြောင့်နာတယ်ဆိုရင်ခုနကကျွန်တော်ပြောခဲ့တဲ့ညီနေသုတ်သွားလို့ရတယ်ခါးလီခါးနာတာတရားရေးကြည့်တဲ့ယောဂတွေလည်းဖြစ်တယ်တို့တစ်ပြည့်ခါယိုတီဗီလိုဟာမျိုးသာမမွေလည်းအစ်တခုနဲ့တခုနဲ့ကြားတဲ့ဟာဒီကလေးတွေကပိုးဝင်တဲ့ဟာမျိုးကျွန်တော်တို့တော့ဟို decisive ဆိုကြတော့ infection ဝင်တယ်ဒါမျိုးလည်းဖြစ်နေဒါမျိုးဆိုရင်တော့သူကတိတိကျကျမကူရင်လေဘုံတိုင်းမှုစင်ကျင်လည်းမရဘူးသူကသူကကျတော့ဘာကွာလဲဆိုတဲ့အခါကျတော့ဟိုခုနကပြောတဲ့လှုပ်မှုရှားမှုကြောင့်နာတဲ့ဟာမျိုးနဲ့ကွာလာတော့သူကငြိမ့်ငြိမ့်လေးကိုက်သူကပြောခါနာခါကိုက်ပြီဆိုရင်ခရီးသားမှာအဲ့ရဲမှာတေချာနာတယ်ရှောင်းတဲ့နေရာတွေအကုန်လုံးရှောင်းတယ်ဒီဟာဖြစ်ရစားနဲ့လုံးဝမပြတ်ဘူး3 4 5ရက်တည်းပို့ပြီးတော့စက်တိုက်ဒါဆိုရင်တော့နီးတရာဆရာဝန်တရားနဲ့ကြက်တာတင်နဲ့တမန်ရိုက်တင်ရိုက်တင်နဲ့ချက်နဲ့လို့တန်လိုက်တဲ့မန်တို့စီတီတို့ဘာလို့ကွန်ပျူတာကမ်းမန်တို့ရိုက်တင်ရိုက်တင်လာပြီ
ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောဒီကုသမှုအတွက်ပိုးဝင်နိုင်တာနဲ့ဒီတခြားဖြစ်နိုင်တဲ့ယောဂါတွေအကြောင်းဆက်ပြောပြပေးပါလားဆရာကြီ
း။နားနေရတာနဲ့လည်းနားတယ်ဘလို့နေလို့မှမသက်သာဘူးဆိုကျွန်တော်ကပြောတယ်ပိုးတစ်ခုခုဝင်နေလို့လားဓမ္မမှုရင်ကင်ဆာပြန်လာလားအထူးသဖြင့်အသက်ကြီးတဲ့လူတွေခါနာရယ်ဆိုရင်ကျွန်တော်ကဒါနေ့ကကြတော့ပုံမှန်တိုင်းခါနာလာဆိုရင်သူကအများဆုံးကြာရင်တစ်ပတ်ပဲပြီးရင်ပျောက်တယ်။အဲ့ဒီကျော်လို့မှမပျောက်ဘူးဆိုရင်တော့ဆရာဝန်ကသူကသွားတွေ့တယ်။ဒီပြည်နဲ့ဓမ္မနေဝင်ရိုက်ပြီးယောဂါကိုရှာဖွေတယ်အဲ့ဒါကိုကိုရတော့မယ်ဆိုရင်ရိုးထုတ်ခုဖြစ်ဖြစ်သမားတော်ဖြစ်ဖြစ်ပြပြီးတော့သက်ဆိုင်ရာဒီဓမ္မအနည်းဆုံးတော့ဓမ္မရိုက်ချရမယ်ခါနာလေအဲ့ဒါကကြတော့ငယ်ဖြစ်လာပြီဆိုရင်ဒါမှမဟုတ်ကိုယ့်အကူတာမန်အတိုင်းပဲဖြစ်တယ်ဆိုရင်အသေးတစ်ဖြည်းနဲ့သက်တာလေဆိုရင်ကျွန်တော်တို့ကတာမန်ခိုက်ခဲကြောက်စီလေးတွေပါတော့ဆီတမောတို့လိုတခြားခိုက်ခဲကြောက်စီလေးတွေကိုတောက်ရင်းနဲ့နာနေဖို့ထမ်းဖို့ဆင်ញင်ပြီးနေရင်ပုံမှန်အတိုင်းဆိုရင်သက်တာပါ
ဟုတ်ကဲ့ဆရာအဲ့ဒီတော့နောက်ထပ်ရောခါနာစီနဲ့တခြားယောဂါတွေရှိသေးလားဆရာ
ကာတလီချစ်နိုင်တာကမှားနိုင်တယ်ခါနာတာနဲ့ချောက်ကချောက်တယ်လို့နာတာနဲ့မသိရင်ကျင်စာတို့မျိုးဝင်ကကြီးနေတာတို့ဒီလိုအခြေအနေမျိုးတွေကအာယုံကြောကြီးကိုပြီးလို့နာတာတို့ဒီလိုသဘောမျိုးတွေလည်းသူကတွဲနေတဲ့
ဟုတ်ကဲ့ဆရာကြီးအဲ့တော့အခုလိုဒီခါကိုက်ခါနာတာနဲ့ပတ်သက်ပြီးတော့ကျွန်တော်မမေးမိတဲ့တခြားအရေးကြီးတဲ့ချက်ကိုပြောဖို့ရှိအောင်ဆရာကြီ
းခါကိုက်ခါနာသမားတွေမှာအဓိကကျွန်တော်တို့သတိပေးချင်တာဒီကတော့ခါကိုက်ခါနာတာနဲ့တွဲပြီးတော့အောက်ကပေါင်မှရှိနေတဲ့ဖြတ်သားတွေနာတာတို့လမ်းမလျှောက်နိုင်တာတို့ထုံတာချင်တာတို့ဒါမျိုးတွေနဲ့တွဲနေရေပြောင်းဖို့ပြတယ်ဒီတဲ့ပုံပြီးအရေးကြီးဖြစ်တင်တာကတော့အရေးကြီးပြမှာစောင်းဆိုင်လို့မရတာခက်ခိုက်ခန်းတာလေခြေောက်တွေမှာအကျောတက်တဲ့ထိုးတယ်တစ်ဖက်တည်းမဟုတ်ပဲနဲ့နှစ်ဖက်ဖြစ်ညာဘက်ခြေောက်ကဘယ်ဘက်ခြေောက်ကလမ်းမလျှောက်နိုင်အောင်တအားကျင်ပြီးတော့နာတယ်ဒီလိုအခြေအနေမျိုးအပြင်ပေါင်ကြားထဲမှာထုံနေပြီဆိုရင်ကအပေါ်မှာရှိတဲ့ခက်ခိုက်ခန္ဓာကနေပြီးတော့အကျိုးပြတာအရေးကြီးတယ်။အဲ့လိုမျိုးကအချိန်မီဒီ24နာရီအတွင်းမခွဲနိုင်ဘူးဆိုရင်အောက်ပိုင်းတွေတာတို့အောက်ပိုင်းမှာတောက်လျှောက်ကျွတ်သားတွေတည်သွားတာတို့လမ်းမလျှောက်နိုင်တာတို့စီးမသွားနိုင်တာတို့ဒီလိုတစ်ပုံမျိုးနော်။ခါလဲခက်ခိုက်တယ်အကျိုးတွေလဲကျိုးတယ်စီးသွားတာဝင်သွားတာလဲတစ်ခုခုထူးထူးခြားခြားဖြစ်တယ်ဆိုရင်အဲချက်ချင်းကိုသွားမှာ။ခါတည်ရင်ကြာရင်ဒါမျိုးမျိုးကျွန်တော်တို့ကခုနအရေးကြီးတဲ့ CT scan တို့ကျွန်တော်တို့ကွန်ပျူတာတက်မှန်တို့နှလိုက်တက်မှန် MRI ဒါတွေချက်ချင်းရိုက်ပြီးကျွန်တော်တို့ခွဲလိုက်အရင်ရစကောင်းတယ်မခွဲကြည့်ရင်ခုနပြောတဲ့ကျွန်တော်တို့နောက်ဆက်တွဲဆိုးကျိုးတွေအများကြီးဖြစ်တယ်အားလေးဖြစ်ဆက်ဖြစ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ဦးဝင်းမင်းတင်ဆက်တဲ့ကျမကြီးအစီအစဉ်ပြီးဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရပါမယ်မြန်မာနိုင်ငံမှာအစိုးရတက်နဲ့တိုင်းသာတက်ဖွဲ့တွေအပြင်အစိုးရကဖွဲ့စည်းပေးထားတဲ့ပြည်သူ့စစ်နဲ့နေကြားဆောင်တက်ဆိုတာတွေလည်းရှိပေမဲ့ညဉ့်ညံရေးဖြစ်စဉ်မှာတော့ပါဝင်ခွင့်မရကြောင်းဦးအောင်ခင်ကရေးသားတင်ပြထားပါတယ
်ရသားတပိုင်းအစိုးရကိုရွေးကောက်တင်ရောက်ချိန်မှာအစိုးရတက်ရဲ့ဩဇာကရသားလက်နဲ့ကင်တသိန်းခွဲတော့ရှိနေပြီလို့ခန့်မှန်းကြပါတယ်ကျန်းပြည်ပြည်ပါရင်ပြည်သူ့စစ်38ဖွဲ့နဲ့နေကြားဆောင်9ဖွဲ့ရှိပါတယ်။စစ်အစိုးရတက်လာပြီး1989နောက်ပိုင်းတိုင်းရင်းသားတပ်ဖွဲ့တွေနဲ့အပြစ်ခတ်ရဆဲရကပေါ်ထွက်လာတဲ့ရလတ်တစ်ခုဖြစ်ပါတယ်။အပြစ်ရထားတဲ့တိုင်းရင်းသားတပ်ဖွဲ့တွေက ကွဲထွက်တဲ့အစုအဖွဲ့လေးတွေကိုအစိုးရတပ်လက်အောက်ကနေကြောင်းဆောင်တပ်သို့မဟုတ်ပြည်သူ့စစ်အဖြစ်အသွင်ပြောင်းတာမျိုးရှိပါတယ်။ကရင်ကချင်ကယားနဲ့ရှမ်းပြည်နယ်တွေမှာတွေ့နိုင်ပါတယ်။ကချင်ပြည်နယ်မှာနေကြောင်းဆောင်တပ်၅ဖွဲ့နဲ့ပြည်သူ့စစ်၄ဖွဲ့ရှိပါတယ်။ကယားပြည်နယ်မှာနေကြောင်းဆောင်၅ဖွဲ့ရှိပြီးကရင်ပြည်နယ်မှာတော့၁၆ဖွဲ့ရှိပါတယ်။ပြည်သူ့စစ်နဲ့နေကြောင်းဆောင်အကြောင်းလူရီများပေမဲ့အရေးချာလေးတာမျိုးမရှိသလောက်ပါပဲ။ဒါပေမဲ့ရှာရှာပါပါပါပြည်သူ့စစ်အကြောင်းလေ့လာထားတဲ့စာရန်မကြာမီကထွက်လာပါတယ်။အမေရိကန်သုတေသီဂျွန်ဘူကင်နန်ပြုစုတဲ့မလေးရှား and မြန်မာဆိုတဲ့စာရန်ပါပဲ။အစိုးရတပ်လက်အောက်မှာပြည်သူ့စစ်တွေစီးယုံပိုင်ခွင့်ကို1984နဲ့2008ဖွဲ့စည်းပုံအခြေခံဥပဒေတွေမှာလည်းအသိအမှတ်ပြုထားပါတယ
်။လွတ်လပ်ရေးနဲ့အတူကွန်မြူနစ်နဲ့ဂရင်တော်လှန်ရေးပေါ်ထွက်လာတဲ့အတွက်အစိုးရတပ်ဟာလက်နက်ကန်အရသာအဖွဲ့တွေဖွဲ့စည်းရပါတယ်1948မှာဖွဲ့စည်းတဲ့စစ်ဝန်ထမ်းအဖွဲ့ဟာပထမဦးဆုံးသောပြည်သူစစ်ဖြစ်ပါတယ်နောက်တော့တဘုံနေနှင်းရေးမှာကူညီဖို့အတွက်ပြူစောထီးလို့ခေါ်တဲ့ပြည်သူစစ်ကိုဖွဲ့စည်းပါတယ်ဥနေဝင်းရဲ့မြမဆိုရှယ်လစ်လမ်းစဉ်အကောင့်ထဲဖော်ချိန်မှာတော့ကာကွယ်ရေးလို့အမိခံတဲ့ပြည်သူစစ်တွေရှမ်းပြည်နယ်မှာခေတ်စားလာပါတယ်အဲ့ဒီတည်းမှာကိုကန်တရုတ်လော်စစ်ဟန်နဲ့ရှမ်းတရုတ်ခွန်စာတို့ဟာမူရစေးလုပ်ငန်းမှာထင်ရှားကြပါတယ်စေဆိုးရခင်မှာမြောက်စားခံရတဲ့ပြည်သူစစ်ခေါင်းဆောင်ဟောင်းနေဖြစ်ပါတယ်လော်စစ်ဟန်တီထောင်တဲ့အေရှားဝေါ်ဟာအချမ်းသာဆုံးကုမ္ပဏီကြီးတစ်ခုဖြစ်လာပါတယ
်စေဆိုးရတက်လာတဲ့1988ကစပြီး2009အထိ10နှစ်အတွင်းမှာလက်နက်ကင်တပ်ဖွဲ့ပေါင်း40နဲ့အစိုးရတပ်အပြစ်ရသဘောတူချက်တွေလုပ်ပါတယ်ဒီတပ်ဖွဲ့40ထဲမှာတပ်ဖွဲ့ကြီး18ဖွဲ့နဲ့သူတို့စီကခွဲထွက်သွားတဲ့တပ်ဖွဲ့လေး22ဖွဲ့ပါဝင်ပါလေ။ဒီတပ်ဖွဲ့လေးတွေဟာပြည်သူစစ်ဖြစ်လာပါလေ။2008အခြေခံဥပဒေအတည်ပြုပြီးတဲ့အခါမှာနေကြဆောင်အဖြစ်အသွင်ပြောင်းခံရတဲ့ပြည်သူစစ်အဖွဲ့လေးတွေလည်းရှိပါတယ်။တကယ်တော့အစိုးရတပ်နဲ့ဆက်ဆံပုံကိုလိုက်ပြီးပြည်သူစစ်နဲ့နေကြဆောင်ကွဲပြားသွားတာဖြစ်ပါတယ်။အစိုးရတပ်ကလက်နက်ခဲယံစစ်ဝတ်စုံနဲ့ငွေကြေးထောက်ပံ့တဲ့ပြည်သူစစ်ဟာစစ်တပ်လက်အောက်ကနေကြားဆောင်တပ်ဖြစ်လာပါတယ်။နေကြားဆောင်တပ်23တပ်ရှိပါတယ်။ပြည်ပြည်နယ်မှာ16တပ်ရှိလို့အများဆုံးဖြစ်ပါတယ်
။နေကြားဆောင်တပ်ဟာအစိုးရတပ်ရဲ့စစ်ဆေးရေးကိုအကူအညီပေးပြီးတိုင်းသာတပ်ဖွဲ့ကိုတိုက်ခိုက်တာမျိုးလည်းလုပ်ပါတယ်။နေကြားဆောင်တပ်တစ်ခုမှာအင်အား300ကျော်ရှိပြီးလက်နက်ကြီးတွေကိုလည်းကင်ဆောင်ခွင့်ရပါတယ်။အစိုးရတပ်ကစစ်သည်30နဲ့အရာရှိ3ဦးပါဝင်နေတာဟာနေကြားဆောင်တပ်ရဲ့ထူးခြားချက်ဖြစ်ပါတယ်။နေကြားဆောင်တပ်ဟာစစ်ကြေးကောက်ယူတဲ့အပြင်စီးပွားရေးလုပ်ငန်းမျိုးစုံလုပ်ကြပါတယ်။မွေးရစေးလုပ်ငန်းနဲ့မကင်းသူလည်းရှိပါတယ်။ပြည်သူစစ်ကတော့အစိုးရတပ်အမိန့်ကိုနာခံပေမဲ့အစိုးရတပ်လက်အောက်ခံမဟုတ်ပါဘူး။အင်အားကလည်းအမျိုးမျိုးရှိကြပါတယ်။စစ်သည်တရားမပြည့်တဲ့အဖွဲ့ရှိသလို4-500အထိရှိတဲ့ပြည်သူစစ်လည်းရှိပါတယ်။စစ်တပ်ကလေ့ကျင့်ပြီးလက်နက်ပေးထားတဲ့ရက်ကျေးပြည်သူစစ်တွေလည်းရှိကြပါတယ
်။ကျေးရွာအုပ်စုတွေမှာရှိတဲ့ရက်ကျေးပြည်သူစစ်ဟာအများဆုံးဖြစ်နိုင်ပါတယ်။ကျေးရွာအုပ်စု13,000ကျော်မှာပြည်သူစစ်တွေထားဖို့အစီအစဉ်ရှိတယ်လို့လည်းသိရပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမှာတဲ့ပြည်သူစစ်အဖွဲ့400နီးပါးရှိတယ်လို့ရှမ်းစံတော်စင်သတင်းဌာနကကမန်းပါတယ်။စစ်ရုံးကဗိုလ်ချုပ်မောင်မောင်အုပ်စုတွေကတော့ပြည်သူစစ်အင်အား8,000ကျော်ရှိပြီမယ်။3,000လောက်တာလည်းနဲ့ကြိုင်နိုင်တယ်လို့2010ကပြောကြောင်းသိရပါတယ်ပြည်သူစစ်အင်အားကိုအထူးအကျပြောနိုင်သူမရှိတဲ့အတွက်အားလုံးခံမှန်းရုံလို့လားလုံနိုင်ပါတယ်အင်အားသိရှိတဲ့ပြည်သူစစ်ကိုငင်းချမ်းရေးစင်းလေးပွဲတွေမှာပါဝင်ခွင့်မပြုပါဘူးအသစ်ဖွဲ့စည်းတဲ့လက်နက်ကိုင်အဖွဲ့ဟာနိုင်ငံရေးစင်းလေးပွဲမှာပါဝင်ခွင့်မရှိဘူးလို့မြင်ကြပါတယ်သူတို့ကိုပါဝင်ခွင့်ပေးရင်သူတို့လိုပါဝင်ခွင့်ရအောင်တဲ့နဲ့ကရင်တို့တိုးပွားလာနိုင်တယ်လို့စင်ကြေပေးကြပါတယ်။ဒါပေမဲ့အခြားတိုင်းပြည်တွေကိုကြည့်ရင်ပြည်သူစစ်တွေကိုသူ့နေရာနဲ့သူ့သုံးနိုင်ရင်ပြဿနာဖြေရှင်းရမှာအဆင်ပြေတာတွေ့ရတယ်လို့ဂျွန်ဘူကင်နန်ကဆိုပါတယ်။ဒါကြောင့်ပြည်သူစစ်ပောင်းဝင်တဲ့အခန်းကဏ္ဍကိုအသိအမှတ်ပြုမှလာရေးရှိတင်ကျင်းနိုင်လိမ့်မယ်လို့ဆိုပါတယ်ခင်ဗျာ။
ဥက္ကံခင်ရဲ့မြန်မာရေးတုံ့တက်ချက်ဖြစ်ပါတယ်ခင်ဗျာ VOA ရဲ့အစီအစဉ်လေးနဲ့ပတ်သက်လို့မိုဘိုင်းမှာအလွဲတကူနားဆင်နိုင်ပါပြီ
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Bamis app ကို download လုပ်ရယူနိုင်ပါတယ်။ Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOA Bamis app ရှိပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Bamis လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Bamis app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ် VOA Burmese app နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လဲ burmese@voanews.com ကို email ရေးသားပေးပို့နိုင်ပါတယ
် VOA app တွေကို download ရယူနိုင်ပါပြီခင်ဗျာအခုတော့တိုင်းရင်သတင်းလွှာအစီအစဉ်ဖြစ်ပါတယ်ထိုင်းခြေဆိုင် Fever Wine Door သားတွေကစူးစီးတင်ဆက်တာပါ
ပတ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျဆိုပါရယ်မြန်မာနိုင်ငံတွန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျွန်မကအာမီပါဖီဘာဝိုင်းတို့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ NCA လက်မှတ်ထိုးတောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA နဲ့အစိုးရတပ်မတော်တို့တွေ့ဆုံဆွေးနွေးမှာဖြစ်ပါတယ်အိန္ဒိယနိုင်ငံကဆောက်လုပ်လူတန်းနဲ့ရခိုင်ပြည်နယ်ဒုက္ခသည်တွေအတွက်နေအိမ်250ကျော်ကိုမြန်မာအစိုးရထံကိုလွှဲပြောင်းပေးအပ်ခဲ့တယ်ဆိုတာနဲ့မိုင်းလားအထုဒေတာလေးကိုကိုပိုင်အုပ်ချုပ်ခွင့်ရဒေတာရရှိအောင်ဆက်လက်ကြိုးပမ်းသွားမယ်ဆိုတဲ့အကြောင်းတွေကိုကြားကြရမှာပါရှင်
ကျမကနန်းဟောင်ပါရှင်တရင်တွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါတစ်ဆုတ်နေတဲ့ငင်းချမ်းရေးပူပေါင်းအဖြစ်ရှာဖို့ဆိုပြီး NCA ငင်းချမ်းရေးလက်မှတ်ရေးထိုးထားတဲ့ရှမ်းပြည်တပ်မတော် RCSS SSA ကနေအစိုးရနဲ့တပ်မတော်ကိုတွားရောက်ဆွေးနွေးမယ်လို့သိရပါဗျ။ဇူလိုင်လ17ရက်နဲ့22ရက်နေ့မှာ RCSS ဘက်ကဗိုလ်ချုပ်ပေါင်ခွန်းနဲ့အတွင်းရေးမွန်းနဲ့ဗိုလ်မှူးကြီးဆိုင်ငန်ဦးဆောင်တဲ့ကိုစလေ15ဦးတွားရောက်ဆွေးနွေးမှာဖြစ်ပါတယ်အရေးပေါ်တွေ့ဆုံမှုမဟုတ်ပေမဲ့လက်ရှိငြိမ်းချမ်းရေးအခြေအနေရှမ်းပြည်သူလူထုတွေပူးပေါင်းပါဝင်ဆောင်ရွက်နိုင်ရေးကိစ္စတွေကိုဆွေးနွေးသွားမှာဖြစ်တယ်လို့ဗိုလ်မှူးကြီးဆိုင်ငန်းကပြောပါရယ် RCSS လိုပဲတခြား NCA လက်မှတ်ရေးထိုးထားတဲ့တိုင်းဒေသလက်နက်ကိုင်တပ်ဖွဲ့များလည်းအစိုးရနဲ့တပ်မတော်တို့နဲ့တွေ့ဆုံဖို့ရှိကြောင်း KNU အနေနဲ့တော့ဇူလိုင်လ9ရက်နေ့ကငြိမ်းချမ်းရေးကော်မရှင် PC နဲ့ NRPC ရုံးမှာတွေ့ဆုံခဲ့ပြီဖြစ်ကြောင်းသိရပါရယ်
ရခိုင်ပြည်နယ်မောင်သုံးမြို့နယ်မှာရှိတဲ့ဒုက္ခသည်တွေအတွက်အိန္ဒိယနိုင်ငံကဆောက်လုပ်လှူဒန်းတဲ့နေအိမ်250ကျော်ကိုမြန်မာအစိုးရဘက်ကလွှဲပြောင်းပေးလိုက်ပြီဖြစ်ပါတယ်။အဲ့ဒီနေအိမ်တွေကိုဇူလိုင်လ9ရက်နေ့နနက်ပိုင်းကမောင်သုံးမြို့နယ်နေတတောင်ကြီးပေါ်မှာခန်းအားပြုလုပ်ပြီးမြန်မာနိုင်ငံဆိုင်ရာအိန္ဒိယတာမတ်ကနေမြန်မာနိုင်ငံလူမှုကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးတောက်စာဝင်းမြတ်အေးနဲ့ဒုဝန်ကြီးဦးစိုးအောင်တို့ကိုလွှဲပြောင်းပေးခဲ့တာပါ။2019ခုနှစ်ကမောင်သုံးမြို့နယ်မှာဖြစ်ပွားခဲ့တဲ့ကြမ်းဖက်မှုတွေမှာအိန္ဒိယမျိုးသားတွေပိုင်ဆိုင်တဲ့နေအိမ်တွေအပါအဝင်ဒေသခံရခိုင်မျိုးသားပိုင်နေအိမ်များပြားလဲမိရှုခံရတဲ့အတွက်ဒုက္ခသည်တွေဖြစ်နှိစက်ရွာတွေမှာခိုလုံနေရတဲ့သူတွေအတွက်အိန္ဒိယနိုင်ငံကအခုလိုနေအိမ်တွေစောင့်လုပ်လှူဒန်းပေးတာဖြစ်ပါတယ်
။ချင်းပြည်နယ်နဲ့ထိစပ်နေတဲ့စကိုင်းတိုင်းမကွေးတိုင်းနဲ့ရခိုင်ပြည်နယ်အကြားအငင်းပွားမှုဖြစ်ပွားနေတဲ့နယ်နိမိတ်တွေကိုပြန်လည်တတ်မှတ်အတည်ပြုပေးဖို့မြန်မာနိုင်ငံပွင့်လင်းမြင်နာမှုနဲ့တာဝန်ယူမှုတာဝန်ခံမှုဆိုင်ရာအရက်ဖက်မဟာမိတ်အဖွဲ့ချင်းပြည်နယ်ကတောင်းဆိုလိုက်ပါတယ်။1949ခုနှစ်လောက်ကထားရှိတဲ့နယ်နိမိတ်အပိုင်းခြားကိုတည်ချာကြည့်ပြီးပြည်ထောင်စုအစိုးရပြည်နယ်အစိုးရနဲ့သက်ဆိုင်ရာတိုင်းဒေသကြီးအစိုးရအဖွဲ့တို့ကပြန်လည်တိုင်းတာပြီးတတ်မှတ်ပေးဖို့ဇူလိုင်လ4ရက်နဲ့5ရက်နေ့ကတီတိမ်မြို့မှာကျင်းပတဲ့အရက်ဖက်မဟာမိတ်အဖွဲ့ချင်းပြည်နယ်အလို့အမှုဆောင်အစည်းအဝေးကတောင်းဆိုလိုက်တာပါ။နယ်နိမိတ်ကိစ္စနဲ့ပတ်သက်လာရင်ပြည်သူတွေအကြားအငင်းပွားမှုတချို့ရှိနေပြီးလူမျိုးရေးစာနယ်ကိစ္စတွေမဖြစ်ပွားစေဖို့ရခိုင်ကရှိခဲ့တဲ့အထောက်အထားတွေနဲ့အတူအသေးချာပြန်လည်ဖော်ထုတ်သင့်တယ်လို့အဲ့ဒီအဖွဲ့ကတာဝန်ခံကိုထွားတော်ကပြောပါတယ်
။ခွဲထွက် TGPA တပ်ဖွဲ့ဝင်3ဦးတပ်မတော်ထံမှလက်နက်ချလင်းဝင်မှုမှာလောက်ကြမှုတရားဖြစ်တယ်လို့ခွဲထွက် TGB အဖွဲ့ကနေညင်းချက်ထုတ်ပြန်လိုက်ပါတယ်။ဇူလိုင်လ6ရက်နေ့ကခွဲထွက် TGB အဖွဲ့ကနေဂလူထူဝါတပ်မစစ်ကြောင်းမှုဗိုလ်မှူးအစည်းရှိဦးစီးတဲ့အဖွဲ့ဝင်3ဦးကနေကွန်ကရစ်မြို့အမှတ်69ခြေလျင်တိုင်ရင်ထံလက်နက်ချလင်းဝယ်ရာမှာပါဝင်တဲ့ဗိုလ်မှူးစုတွေကလည်းမသိရှိကြောင်းခွဲထွက် TGB ခေါင်းဆောင်ဗိုလ်မှူးကြီးစောစန်းအောင်ကပြောပါတယ်။ခွဲထွက် TGB အဖွဲ့ဟာ န်စီလက်မှတ်ရေးထိုးထားတဲ့ဒီမိုကရေစီအကျိုးပြုကရင်တပ်မတော် TKP အဖွဲ့ကနေထောက်ပယ်ခြင်းခံစားရတဲ့သတ်မှုတွေစုပေါင်းပြီးတော့ပြန်လည်ဖွဲ့စည်းထားတဲ့အဖွဲ့တစ်ဖွဲ့လည်းဖြစ်ပါတယ်
။ငင်းချိုင်းဖြစ်စဉ်မှာပါဝင်နေကြတဲ့မွန်အဖွဲ့အစည်းတွေကပြည်ထောင်စုငင်းချိုင်းဆွေးနွေးပွဲမှာပါဝင်တဲ့ကဏ္ဍကြီး9ရက်အတွက်မော်လမြိုင်မြို့မှာဇူလိုင်လ9ရက်နေ့က၂ရက်တာဆွေးနွေးပွဲကျင်းပခဲ့ပါတယ်။ NCA လက်မှတ်ရေးထိုးထားတဲ့လက်နက်ကိုင်မွန်ပြည်သစ်ပါတီ၊မွန်ညင်ညွတ်ရေးပါတီ MUP ၊မွန်အရက်ဖက်လူမှုအဖွဲ့အစည်းတွေတတိပညာရှင်တွေနဲ့ဤပညာအထောက်အကူပြုတွေပါဝင်တဲ့ကိုယ်စားလှယ်90ကျော်ကတက်ရောက်ဆွေးနွေးခဲ့တာပါငင်းချိုင်းဖြစ်စဉ်မှာပါဝင်နေတဲ့ Monstake Holder တွေအနေနဲ့တနိုင်ငံလုံးအတိုင်းအတာဆောင်တဲ့ငင်းချိုင်းဆွေးနွေးပွဲတွေမစတင်ခင်မှာကြိုတင်ပြင်ဆင်တဲ့အနေနဲ့အခုလိုတွေ့ဆုံကြတာလို့မွန်ပြစ်သက်ပါတီဤပညာအထောက်အကူပြုအဖွဲ့ခေါင်းဆောင်နိုင်ဟန်တာဘိန်ခိုင်းကပြောပါတယ်နိုင်ငံရေးလုံခြုံရေးစီးပွားရေးလူမှုရေးမြေယာနဲ့သဘာဝပတ်ဝန်းကျင်စတဲ့ကဏ္ဍကြီး900မှာပါဝင်ဆွေးနွေးနိုင်မဲ့ပုံကိုယ်တွေကိုရွေးချယ်တာစာရန်းတွေရေးသားပြုစုဖို့အတွက်တာဝန်ခွဲဝေတာစတာတွေကိုဆွေးနွေးအတည်ပြုခဲ့ကြပါတယ်
ရှမ်းပြည်နယ်မြောက်ပိုင်းရှိတရုတ်မြန်မာနယ်စပ်ဂိတ်တွေမှာနနတ်သီးတင်တင်းခွဲကိုတရုတ်ဘက်ချမ်းကနေပိတ်လိုက်တဲ့အတွက်နနတ်ဆိုင်တောင်သူတွေနဲ့တစ်သီးတိုင်တွေအခက်ကြုံနေရပါတယ်။တရုတ်အစိုးရအနေနဲ့မြန်မာနိုင်ငံအစိုးရနဲ့ MOU ထိုးထားတဲ့တစ်သီးဝင်လာ၈မျိုးဖြစ်တဲ့ဖရဲသီး၊တခွားသီး၊တရက်သီး၊ဇီးသီး၊နှင်းသီး၊လိုင်ချီသီး၊ကျမောက်သီးနဲ့မိန်ကုတ်သီးတို့ကတာတင်တင်းခွဲပြုပေးပြီးနနတ်သီးပါဝင်ကြံတဲ့သီးနှံအလုံးကိုတရုတ်ကောက်ခွန်ဌာနကစွန်လကစတင်ပြီးပိတ်ပင်ခဲ့တာပါ။နေဆာအနာပိုင်းတွင်နေနဲ့ညှိနှိုင်းမှုတွေလှုပ်ဆောင်နေပေမဲ့ဒီနေ့ချိန်ထိပြေလည်မှုမရသေးဘူးလို့မူဆယ်တရငားမိုင်ကုံတွေရေးဆောင်တာဝန်ခံညွန်ကြားရေးမှုချုပ်ဥတင်ရဲဝင်းကပြောပါတယ်
အခုသတင်းလွှာတွေဆက်လက်တင်ဆက်ပြီးသွားမှာပါရှမ်းပြည်နယ်အရှေ့ပိုင်းမိုင်းလာအထူးဒေသလေးကိုကိုပိုင်အုပ်ချုပ်ခွင့်ရဒေသရရှိအောင်ဆက်လက်ကြိုးပမ်းသွားမယ်လို့မိုင်းလာခေါင်းဆောင်တွေကနေငင်းချင်းရင်နှစ်30ပြည့်အခမ်းအနားမှာပြောဆိုခဲ့ပါတယ်ပြည်ထောင်စုကနေခွဲမထွက်တဲ့တိုင်းရင်းသားကိုပိုင်အုပ်ချုပ်ခွင့်ရဒေသကိုတောင်းဆိုခဲ့တာပါအမည်ရဲ့စူးစီးချက်ကိုနိုင်ကွန်းအင်ကနေတင်ဆက်ပြီးသွားမှာပါ
ရှမ်းပြည်နယ်ရှေ့ပိုင်းအထူးဒေသလေးရဲ့အဓိကရည်မှန်းချက်ဟာတိုင်းရင်းသားကိုပိုင်အုပ်ချုပ်ခွင့်ရဒေသဖြစ်တည်ဆောက်သွားမယ်လို့ဇွန်လအခုမှကျင်းပခဲ့တဲ့ငင်းချိုင်းရည်နှစ်30ပြည့်ခမ်းနားမှာအထူးဒေသလေးဥက္ကဋ္ဌဦးဆိုင်လင်းကပြောဆိုခဲ့ပါတယ်1989ခုနှစ်က BSC NDAA မိုင်းလာဖွဲ့နဲ့အစိုးရတို့အပြစ်ရဆိုင်ပြီးနောက်မိုင်းလာစီလူနမ်ပန်းစတဲ့ဒေသ၃ခုကိုစုပေါင်းပြီးတော့ရှမ်းပြည်နယ်ရှေ့ပိုင်းအထူးဒေသလေးဖြစ်အစိုးရကသတ်မှတ်ပေးခဲ့တာပါအဲ့ဒီဒေတာ၃ခုကိုကိုပိုင်အုပ်ချုပ်ခွင့်ရဒေတာမျိုးရရှိအောင်1993ခုနှစ်ကတည်းကတောင်းဆိုခဲ့တယ်လို့လဲမိုင်းလာဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဦးခမ်းမောင်ကဆိုပါတယ
်ကျွန်တော်တို့93ကနေစပြီးတော့ဒီကနေ့အထိကျွန်တော်တို့ရဲ့တောင်းဆိုချက်ဒါပဲနိုင်ငံရေးမှချက်ကျွန်တော်တို့ကပြည်ထောင်စုနဲ့ခေါ်ထွက်ဖို့ပြည်နယ်တောင်းဖို့ဟုတ်လားဗာဒီသားတရားကျွန်တော်တို့မှမရှိဘူးကျွန်တော်တို့တောင်းဆိုချက်နိုင်ငံရေးမှချက်တော့တိုင်းနာကိုပိုင်အုပ်ချုပ်ခွင့်ရနေစပ်ဒေတာပေါ်ပြတိုင်းနာကိုပိုင်အုပ်ချုပ်ခွင့်ရဒေတာပေးပါကျွန်တော်တို့တောင်းဆိုချက်အဲ့ဒါဖြစ်တယ်
မိုင်းလာဒေသအပြင်မွတ်ဒေသတွေဖွံ့ဖြိုးတိုးတက်ရခြင်းဟာလေယခင်စစ်ဆေးရလက်ထက်1989ခုနှစ်မှာအပြစ်ခံရစေးရရယူပြီးနောက်တိုက်ပွဲတွေပြန်လည်ဖြစ်ပွားခြင်းမရှိအောင်ထိန်းထိန်နိုင်ခြင်းတွေကြောင့်ဖြစ်တယ်လို့တိုင်းဒေသခေါင်းဆောင်တချို့ကပြောပါတယ်။ကရင်မျိုးရားစည်းရုံး KNU KNU ဘူအမြဲတမ်းကော်မတီဝင်မန်းငိမ့်မွန်ကတော့
မန်ကန်ရဲ့ policy တခုကိုချမှတ်နိုင်လို့အပြစ်ခံရစေးကိုထိန်းထားနိုင်တယ်ညဉ့်ညာရေးကိုရှေ့ရှုနိုင်တယ်လို့ပြောလို့ရတာပေါ့။မန်ကန်ရဲ့ policy တရားမရှိဘဲနဲ့ဒါရင်ရှည်သွားလို့မြောက်
မိုင်းလာဖွဲ့ကနေကိုပိုင်အုံချစ်ကိုရစီတာတောင်းဆိုတဲ့အပေါ်မှာတိုင်းဒါရေးစောက်ကြီးလိမ့်လာသူဥမော်မောင်စိုးကအခုလိုအမြင်ရှိပါတယ
်သူတို့ကတော့လောလောဆယ်မှာတော့ဒီမိုင်းလာဒေသတွင်းမှာရှိရဲဒီရှမ်းအခါလွယ်ကုကံစသဖြင့်ပေါ့အတိုင်းသားလူမျိုးစုတွေရဲ့ကိုပိုင်အုံချိုရေးဒေသတရဖြစ်လိုချင်ပါတယ်အဲ့တော့ဒီနယ်မြေတတ်မှတ်ရေးနဲ့ပတ်သက်ပြီးတော့အစိုးရဘယ်လိုစဉ်းစားမလဲရှမ်းပြည်နယ်အနေနဲ့ဘယ်လိုစဉ်းစားမလဲဆိုတာကတော့အရေးကြီးတဲ့ကိစ္စလို့ထင်ပါတယ်
အလားတူဧပြီလအတွင်းမှာကျင်းပခဲ့တဲ့အထူးဒေသနဲ့ဝက်ပြည်သွေးစည်းညီညွတ်ရေးဖွဲ့ကလည်းအဖွဲ့ရဲ့နှစ်30ပြည့်ခမ်းနားမှာဝက်ပြည်နဲ့တည်ဆောက်ဖို့အတွက်ကိုလည်းတောင်းဆိုထားပါတယ်ခင်ဗျာ
ဆက်ပြီးတော့ငင်းချင်းရေးလုပ်ငန်းစဉ်တွေမှာပုံမဆောင်ရွက်နိုင်ဖို့ရည်ရွယ်ပြီးရှမ်းပြည်နယ်နဲ့ကချင်ပြည်နယ်ဘက်မှခြေစိုက်တဲ့စစ်တိုင်းဒေသကြီး၅ခုမှာလာမယ့်ဩဂတ်လကုန်အထိအပြစ်ခတ်ရစေးကာလတိုးမြင့်ကြောင်းတပ်မတော်ကနေထုတ်ပြန်လိုက်ပါတယ်ဒီအပေါ်တိုင်းသားငင်းချင်းကြီးတူပတ်နေတဲ့သူတွေဘလို့အမြင်ရှိနေပါသလဲမိကလျာမုံကနေစူးစီးတင်ဆက်ထားပါတယ်
။တမတော်ကဩဂုတ်လကုန်အထိအပြည့်ရက်တန်းနှစ်လထပ်တိုးလိုက်တာဟာမြောက်ပိုင်းမဟာမိတ်အဖွဲ့တွေနဲ့သွေးဆုံဆွေးနွေးရေးတွေဆက်လက်ဖြစ်ပေါ်လာနိုင်မယ်လို့ယူဆကြောင်းကချင်ပြည်နယ်ပြည်ထူပါတဲ့ဩဂထဒေါက်တာသူးကြံကအခုလိုပြောပါတယ်။
ပြည်ခရစီတမ်တော်ကနလာအဂတ်တုံးစီအထိထပ်တိုးလိုက်တာတဘောကတိစုံဆွနေရဲ့ဆက်တော့သွားဖို့အကြောင်းရှိတဲ့အတွက်ကြောင့်တို့ဒီပြည်ခရစီရဲ့ကိုထပ်တိုးလိုက်တာဖြစ်တယ်
အလားတူအစိုးရနဲ့တမတော်ဘက်ကအဆိုပြုရေးဆွဲထားတဲ့ဘိုင်လက်ထရယ်စာချုပ်မူကြမ်းကိုလည်းမြောက်ပိုင်းမဟာမိတ်အဖွဲ့၄ဖွဲ့နဲ့ဂျွန်လ30ရက်နေ့သွေးဆောင်ပွဲမှာပေးအပ်ခဲ့တယ်လို့လည်းအစိုးရငင်းချမ်းရေးအကြံပေးပုဂ္ဂိုလ်ဦးလှမောင်ရွှေကပြောပါတယ်
ဒီလိုပုံတွေကိုအပုပ်ပုပ်ရယ်ပေးလိုက်တာပဲရှိတယ်။အဲ့ဒါတွေကိုလာမဲ့တစ်ပတ်သုံးပတ်လောက်မှသက်ဆိုင်ရာလက်ရဖွဲ့တွေနေတယ်။သူတို့အဲဒီမှာဒီဆွေးနွေးကြီးမှာဆိုးရပေါ်တယ်ဖွဲ့တယ်ကြံဆွေးနွေးနိုင်လို့ပြောလဲတာ။
လက်ရှိငင်းချမ်းရေးလုပ်ငန်းစဉ်မှာတည်ဆုတ်နေတဲ့တခုတည်းတော့တမတော်ကိစ္စဟာလည်းဒီမိုကရေစီဖက်ဒရယ်နိုင်ငံအစ်စ်မှန်တည်ဆောက်နိုင်တဲ့အခါမှာအလိုလိုဖြည့်ရှင်းပြီးသားဖြစ်သွားလိမ့်မယ်လို့ KNU ကရင်အမျိုးသားအစည်းအရုံးဗဟိုကော်မတီဝင်ဘဒိုမန်းငိမ့်မောင်ကအခုလိုပြောပါတယ်
ဒီနေ့ချင်းတကူတီတော့တမတော့ဖွဲ့ဖို့ဆိုတာလက်တွေ့မကြဘူးတိုင်းရင်းသားတွေကလည်းမစိုးရိမ်သင့်ဘူးဒီအရေးကြီးတာနိုင်ငံရေးပြဿနာကျွန်တော်တို့တိုင်းရင်းသားတွေလိုချင်တဲ့တမတော့ကလိုချင်တဲ့အစိုးရကလိုချင်တဲ့ဖက်ဒရယ်အစိုးရဖက်ဒရယ်ပုံစံတမတော့အစိုးရကိုပြည်ပြည်အောင်ဖွဲ့စည်းလို့ရှိရင်တကူတီတော့တမတော့ဆိုတာအလိုလိုဖြစ်ရှင်ပြီးသားဖြစ်သွားမယ်
တမတော်အနေနဲ့ဒေတာကန်တိုင်းရင်းသားပြည်သူတွေရဲ့ငြိမ်းချမ်းရေးအပေါ်မျှော်လင့်ချက်ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာပိုမိုဆောင်ရွက်နိုင်ဖို့ရည်ရွယ်ပြီးတော့ရှမ်းပြည်နယ်နဲ့ကချင်းပြည်နယ်ဘက်မှာအခြေစိုက်တဲ့စစ်တိုင်းဒေတာကြီးနယ်မြေ၅ခုမှာလာမယ့်ဩဂတ်လကုန်အထိအပြည့်ရဆယ်ရေးသွင်းမြင့်လိုက်ကြောင်းကိုဇွန်လ30ရက်နေ့မှာတမတော်ကာကွယ်ရေးဦးစီးချုပ်ယုံကထုတ်ပြန်လိုက်တာပါဒါပေမဲ့လည်းမြမစစ်တပ်နဲ့ကချင်းလွတ်လပ်ရေးအဖွဲ့ KIO တအံပလောင်တပ်ဖွဲ့ DNLA ဖွဲ့တွေနဲ့တော့တိုက်ပွဲတွေဂျိုးကြားဖြစ်နေစေချိန်မှာရှိနေပါတယ်။မြောက်ပိုင်းမဟာမိတ်ခုနှစ်ဖွဲ့ထဲမှာဝါမိုင်းလာနဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP တို့ကပြည်내အစ်စ်အပြည့်ရစဲရေးဘိုင်းနယ်ထွဲစာချုပ်ရေးထိုးနိုင်ခဲ့ပြီးကချင်း KIA တအံပလောင် DNLA ကိုက MNDAA နဲ့ရခိုင်တပ်မတော် AA လေးဖွဲ့တို့ကတော့လက်မှတ်မရေးထိုးနိုင်နေပါဘူးရှင်။
ခုဆက်ပြီးသတင်းကျဉ်းချုပ်ကိုနားဆင်ကြရမှာပါရှင
်။တစ်ဆွန်နေတဲ့ငိမ့်ချင်းပူပေါင်းအဖြစ်ရှာဖို့ဆိုပြီး NCA လက်မှတ်ရေးထိုးထားတဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA ကနေအစိုးရနဲ့တပ်မတော်ကိုဆွေးနွေးမှာဖြစ်ပါတယ်။အိန္ဒိယနိုင်ငံကဆောက်လုပ်လူသားတွေရခိုင်ပြည်နယ်မောင်တော်မြို့နယ်ကဒုက္ခသည်တွေအတွက်နေအိမ်250ကျော်ကိုမြန်မာအစိုးရထံလွှဲပြောင်းပေးခဲ့ပါတယ်။
တော်ရရှင်တွေအခုနားဆင်ကြကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။ FIFA ဝိုင်းတော်သားတွေတင်ဆက်တဲ့တရင်သတင်းလွှာဖြစ်ပါတယ်ခင်ဗျာ။ VOA ကိုစားရက်ကတဆင့်ဇာရေးသားခြင်းနဲ့ဆိုရင်တော့လိပ်စာက VOA မြန်မာဝိုင်းအစီအစဉ်တဆင့်ဇာရိုက်တက်တာအမှတ်855ရန်ကုန်ဇာရိုက်ကြီးဖြစ်ပါတယ်။အခုတော့သတင်းချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးမှာပ
ါ။ဟိုမူစီလက်ချာကဖြတ်သန်းမဲ့ဗြိတိသျှရင်းနှီးနှင်းသင်္ဘောတစ်စင်းကိုအီယန်သင်္ဘောတွေကကြားပြတ်ဟန်တာဖို့ကြိုးပမ်းတဲ့အကြောင်းဗြိတိနိုင်ငံကဒီနေ့ပဲပြောလိုက်ပါတယ်။နောက်ဆက်ပေးခဲ့တဲ့အီရန်စစ်သင်္ဘောအီရန်သင်္ဘော30ကတော့ဗြိတိသျှစစ်သင်္ဘောတစ်စင်းကသတိပေးခဲ့ပြီးတော့လက်လျှော့သွားတဲ့အကြောင်းလည်းကြေညာချက်မှာဖော်ပြခဲ့တာပါ။အီရန်ထွန်လိုင်းပြည်ဆောင်တပ်ဖွဲ့ကတော့ဗြိတိနိုင်ငံရဲ့ဆွဆွဲချက်ကိုညှင်းဆန်ခဲ့တာပါ။အီရန်ဆွေအဘော first train တနာကတော့ခင်းလက်သင်္ဘောတွေပုံမှန်တာဝန်ယူခဲ့တာသာဖြစ်ပြီးပြည်ပကသင်္ဘောတွေထို့သဖြင့်ဗြိတိသျှသင်္ဘောတွေနဲ့တော်တနာတစ်စုံတစ်ရာမရှိကြောင်းဖော်ပြခဲ့ပါတယ်။ဗြိတိကာဝေးဝန်ကြီးကတော့ဒီကနေ့ဖြစ်ရပေါ်ဆွေရင်ကြောင်းနဲ့တင်းမာမှုတွေရောပေါင်းကြိုးပမ်းဖို့လည်းအီရန်နိုင်ငံကိုတိုက်တွန်းခဲ့တာပါ။အမေရိကန်ပြည်ထောင်စုကအီရန်ပေါ်စီးပွားရေးရတန်ခတ်ရေးရမှုတွေကိုမကြခင်မှာတိတိကျကျတိုးမြင့်သွားမယ်ကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောကြားလိုက်ပါတယ်။အမေရိကန်ကချမှတ်ထားတဲ့အရေးယူတန်ခတ်မှုတွေကြောင်းအီရန်ရဲ့နျူကလ িয়ার အစီအစဉ်ဆိုင်ရာသဘောတူညီမှုတွေကိုအီရန်ဘက်ကချုပ်ဖောက်ပြီးအချက်ကင်နေတယ်လို့အမေရိကန်ဘက်ကဆွဆွဲနေချိန်မှာပဲသမ္မတကတန်ခတ်မှုတွေတိုးမြင့်မယ်ကြောင်းမနေ့တုန်းကပဲထပ်မံကြေညာပြောဆိုလိုက်တာပါ။အမေရိကန်ပြည်ထောင်စုမှာဆနေတဲ့ချိန်တကောင်စီရဲ့ကောက်ယူရမှာနိုင်ငံသားဟုတ်မဟုတ်ဆိုတဲ့မိကုံးကိုထည့်သွင်းမှုသမ္မတဒေါ်နယ်ထရန့်ကသမ္မတအမိတ်နဲ့ဒီကနေ့ထုတ်ပြန်မယ်လို့မျှော်လင့်ရပါတယ်။အိမ်ပြည်တော်မှာတကောင်စီနဲ့နိုင်ငံသားဆိုင်ရာကိစ္စတွေကိုဒီကနေ့သတင်းစာရှင်းလင်းပွဲလုပ်ပြောဆိုဖို့ရှိတဲ့အချိန်မှာအမိတ်ကိုကြေညာမယ်လို့လည်းခန့်မှန်းရပါတယ်။နှစ်ပေါင်း80မှာပထမဆုံးအချိန်ဖြစ်နိုင်ငံသားဟုတ်မဟုတ်မိကုံးကိုတကောင်စီကောက်ယူရမှာထည့်သွင်းမဲ့အစီအစဉ်ကိုတော့လွန်ခဲ့တဲ့သတင်းနှစ်ပတ်ကပဲတရားရုံးချုပ်ကတားမြစ်ထားပါတယ်
။ကျေးဇူးပါခင်ဗျာ။တရင်အချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြခဲ့တာပါဒီညာအတွက်အစီအစဉ်ထုတ်လုပ်ရေးမှုကကိုရန်နိုင်ဖြစ်ပါတယ်အတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Cedric Franklin ဖြစ်ပါတယ် VOA အမေရိကန်တန်ညဘက်မြန်မာသားအစီအစဉ်ကိုည9:00-10:00အထိလိုင်းဒိုမီတာ32/40/51တို့ကနေထုတ်လွှင့်ခဲ့တာပါ VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးပါတော်ရရှင်များနဲ့တကွမြန်မာပြည်ပြည်သူပြည်သားအားလုံးညဉ့်ညမ်းနိုင်ကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါခင်ဗျာ
This program has come to you from the Voice of America, Washington.